Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဧပြီလ12ရက်တောက်ကြနေမနေ့ကင်ဗီအိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190အပြင် VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါ။ WikiLeaks website တီထောင်သူ Julian Assange ကို computer စနစ်ဖောက်ထွင်းမှုနဲ့ American တရားရေးဌာနကနေတရားစွဲဆိုလိုက်ပါတယ်။မကြာမီစတင်တော့မှမြန်မာတကြံပွဲတော်အတွက် American ပြည်ထောင်စုကဆူတောင်းတောင်းလှတစောင်းပေးပို့လိုက်ပါတယ်။မြောက်ကိုရီးယားသမ္မတ Kim Jong-un နဲ့နောက်ထပ်တခါတတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ပွဲရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွာညိုရင
်ကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ WikiLeaks website တည်ထောင်သူ Julian Assange ကိုခိုလုံခွင့်ပြန်ရုပ်သိမ်းလိုက်ရတဲ့အကြောင်းနဲ့ပတ်သက်လို့ Ecuador သမ္မတကအခုလိုပြောပါတယ
် Que la conducta irrespetuosa y agresiva del señor Julian Assange las declaraciones descorteses y amenazantes de su organización aliada
ရိုင်းပြရန်လိုတဲ့အပြုမူတွေအပြင်နိုင်ငံတကာဥပဒေချိုးဖောက်တာတွေကိုဆက်ပြီးတိမခန့်နိုင်တဲ့အကြောင်းအပါအဝင်အသေးစိတ်ကိုနိုင်ငံတကာသတင်းတွေအပြီးနှာစင်ကြရပါမယ်ရှင်။တခါမြန်မာနိုင်ငံကဆယ်ကျော်သက်လူငယ်လေးတယောက်မွေးရပါခြေတစ်ဖက်မတန်ပေမဲ့သူဝါဒနာပါရာဘော်လုံးအားကစားကိုဖြစ်အောင်ကစားရင်းနဲ့စ조사ရင်ဘာမှမဆိုဖြစ်တယ်ဆိုတာသက်သေပြလိုက်ပါတယ်။ဧပြီလ5ရက်ကနေ30ရက်အတွင်းထိုင်းနိုင်ငံအာဏာပိုင်တွေကမြန်မာလူ့သမားတွေကိုအခမဲ့ပြည်ပြန်ဝင်ခွင့်ဗီဇာထုတ်ပေးပေမဲ့ဧပြီ30ကျော်မှပြန်လာရင်တော့ဘတ်ငွေ2000တန်ရိုက်ခံရပါလိမ့်မယ်စားတဲ့သတင်းတွေကြားကြရမှာပါအခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနိုင်ငံဒေါ်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါမယ်ရှင
် WikiLeaks website ကိုထူထောင်သူ Julian Assange ကိုသူခုနှစ်နှစ်ကြာခိုလုံနေတဲ့ London Ecuador တန်ရုံကနေချက်တဲ့ပရင်းတွေက Britain ရဲ့ဖမ်းဆီးခဲ့ပြီးနိုင်ပိုင်းအကြံမှာပဲ American အစိုးရကသူ့ပေါ်မှာတရားစွဲဆိုထားချက်တွေအမှုတွေကိုပြန်ဖွင့်လိုက်ပါတယ်။တင်းနဲ့ချီတဲ့ American အစိုးရလျှို့ဝှက်ဆေးရစတဲ့တွေကိုကွန်ပျူတာမှာဖောက်ယူပြီးဖွင့်ချမှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။2010မှာ WikiLeaks ရဲ့ဖောက်ချမှုတွေထဲမှာ American စစ်တပ်ရဲ့မှတ်တမ်းတွေကိုဖောက်ချမှုက American သမိုင်းမှာအကြီးအမားဆုံးထိတ်တန့်လျှို့ဝှက်ချက်တွေပေါက်ကြားမှုကြီးတစ်ခုဖြစ်ပါတယ်။ဒီထဲမှာ Afghanistan နဲ့ Iraq ကစစ်ပွဲတွေ၊ Cuba က Guantanamo Bay အကျဉ်းစခန်းကလျှို့ဝှက်ဆယ်ရစတဲ့တွေအပြင်အမေရိကန်နိုင်ငံခြားရေးဌာနကလျှို့ဝှက်ဆယ်ရစတဲ့နှစ်သိန်းခွဲပါပါဝင်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကကွန်ပျူတာစနစ်ကိုဖောက်ထွင်းပြီးတော့လျှို့ဝှက်အချက်လက်တွေကိုခိုးရမှာအမေရိကန်စစ်ထောင်ရင်းလမ်းရေးဌာနကကျွမ်းကျင်သူ Chelsea Mannings ကိုအကူအညီပေးခဲ့ကြောင်းလည်းတရားရေးဌာနရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ဒီအဆိုအရလျှို့ဝှက်တရင်အချက်လက်တွေကို WikiLeaks website မှာဖော်ပြခဲ့မှုအတွက်British အာဏာပိုင်တွေဖမ်းဆီးပြီး American ကိုလွှဲပြောင်းပေးမှဆိုရင်လည်းအတွက် Ecuador တန်ရုံမှာသူကခိုးလုံနေတာဖြစ်ပါတယ်
။ Sudan နိုင်ငံမှာတော့နှစ်ပေါင်းများစွာအုပ်စိုးလာတဲ့သမ္မတ Omar al-Bashir ကိုလေးလထားဆန့်ကျင်ဆန္ဒပြမှုတွေအရှိန်မြင့်လာပြီးတဲ့နောက်စစ်တပ်ကအာဏာသိမ်းယူလိုက်ပါပြီ။အစိုးရကိုဖြုတ်ချလိုက်ပြီး al-Bashir ကိုလုံခြုံတဲ့နေရာမှာဖမ်းဆီးထားတယ်လို့ကာကွယ်ရေးဝန်ကြီး Awad Mohammed Ahmed Ibn Auf ကနိုင်ငံပိုင်ရုပ်မြင်သံကြားမှာပြောသွားပါတယ်။အသွင်ကူးပြောင်းရေးစစ်ကောင်စီကနှစ်နှစ်တာဝန်ယူသွားမယ်လို့လည်းဆိုပါတယ်အရေးပေါ်အခြေအနေ3လချင်းညာပြီးဖွဲ့စည်းပုံဥပဒေကိုလည်းဖျက်သိမ်းလိုက်ပါတယ်အသက်85နှစ်အရွယ်အယ်ဘတ်ရှာကိုနေအိမ်ချေချုပ်ချတာတယ်လို့ဆူဒန်ရာရှိသူကအစောပိုင်းမှာ VOA ကိုပြောခဲ့ပါတယ်ကျတာရီနေ့မနေ့ကတုန်းကတော့တောင်းတဲ့ချီတဲ့လူတွေကကာတွန်မြို့လမ်းမပေါ်တွေထွက်ပြီးသမ္မတအယ်ဘတ်ရှာအခုလိုဖြုတ်ချခံရတာအတွက်အောင်ပွဲခံတဲ့ချင်းတွေကခုန်ခဲ့ကြပေမဲ့နောက်ပိုင်းမှာတော့စစ်တပ်ဦးဆောင်တဲ့အုပ်ချုပ်ရေးကောင်စီဖွဲ့စည်းရေးကြီးညာချက်ထွက်လာတာကိုပယ်ချပြီးစစ်တပ်ကိုရှုတ်ချသူတချို့ဆရှိလာခဲ့ပါတယ်။ထိန်းသိမ်းကနိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးမယ်လို့ဆူဒန်စစ်ထောင်လိုင်းကကြီးညာချက်ထုတ်ခဲ့ပေမဲ့လက်တွေ့ဖြစ်မလာတဲ့အတွက်ဆန္ဒပြသူတွေဟာထောင်လိုင်းအဆောက်အဦတချို့ကိုတိုက်ခိုက်ကြတယ်လို့မျက်မြင်သက်သေတွေကဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကတော့ငြင်းငြမ်းစွာဒီမိုကရေစီအတွင်းကူးပြောင်းရေးကိုအပြင်းထန်ထောက်ခံကြောင်းပြောထားပြီးအမေရိကန်နိုင်ငံသားတွေအနေနဲ့တော့ဆန္ဒပြပွဲရှိတဲ့နေရာတွေမသွားကြဖို့တတိပေးထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာမြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီမှုရအောင်ကြိုးစားဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းနဲ့နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပလို့တဲ့ဆန္ဒရှိပါတယ်လို့သမ္မတအင်မြူရောမှာတောင်ကိုရီးယားသမ္မတမွန်ဂျင်အင်းနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။တတိယကြိမ်ထိပ်သီးဆွေးနွေးပွဲ ဖြစ်ပေါ်လာနိုင်တယ်လို့ဒါဟာတဆင့်ပြီးမှတဆင့်လောက်ရတာဖြစ်ပြီးအ мян လောက်ရလို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။လက်နက်ဖြတ်သိမ်းရေးကိုမပြောပေမဲ့နျူကလ িয়ার အရေးဆိုင်ရာလုပ်ငန်းစဉ်ကဆက်ပြီးတော့တိုးတက်မှုရှိနေပါတယ်လို့တောင်ကိုရီးယားသမ္မတပြောကြားခဲ့တယ်လို့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုမပြောပဲနဲ့သဘောတူညီမှုတစုံတရာအတွက်သမ္မတထရမ့်အနေနဲ့လက်ခံဖို့ရှိမရှိသတင်းတောက်တွေကမေးမြန်းရမှာတော့သဘောတူညီမှုအငယ်စားအမျိုးမျိုးရနိုင်ကြောင်းသမ္မတထရမ့်ကတုံ့ပြန်ပြောဆိုခဲ့တာပါ။ဒါပေမဲ့အခုချိန်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆိုင်ရာသဘောတူညီမှုအတွက်ပဲပြောကြားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါပြင်မြောက်ကိုရီးယားပေါ်မှာတင်းကျပ်တဲ့အရေးယူမှုတွေကိုမလုပ်ဖို့အတွက်သမ္မတထရမ့်ကဆုံးဖြတ်ခဲ့ပေမဲ့လက်ရှိအရေးယူမှုတွေကတော့ဆက်ပြီးထားမှာဖြစ်ကြောင်းလည်းသမ္မတကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတော့အခုချိန်မှာကိုပဲငြိမ်းချမ်းမှုကိုရနိုင်ပြီဖြစ်ပြီးတော့သမ္မတထရမ့်အနေနဲ့ဒီပြဿနာကိုဖြေရှင်းနိုင်မယ်လို့သူယုံကြည်ထားကြောင်းလည်းပြောကြားခဲ့ပါတယ်
။ ICC နိုင်ငံကပြစ်မှုဆိုင်ရာခေါ်ယုံတရားသူကြီးဖို့တူဘန်ဆူဒာအနေနဲ့တာဝန်စပ်ယူခဲ့တဲ့မတ်လ2012ခုနှစ်ကနေစပြီးဆိုးဝါးမှုတွေကြုံတွေ့ရတဲ့မာလီကိုလံဘီယာနဲ့ဗဟိုအာဖရိကသမရနိုင်ငံတွေကိုအချိန်ပေးသွားရောက်ခဲ့ရပေမဲ့မရောက်ဖို့များတဲ့နိုင်ငံကတော့အမေရိကန်ပါ။အမေရိကန်တပ်သားတွေအနေနဲ့အာဖဂန်နစ္စတန်မှာဆေးရဆွေးမှုကျူးလွန်တယ်လို့စစ်ဆွဲထားမှုကို ICC နိုင်ငံတကာခုံရုံးရှေ့နေတွေရဲ့ကနဦးစုံစမ်းစစ်ဆေးမှုပေါ်အမေရိကန်ဘက်ကလုံလုံကျူးကျူးမလုပ်ဖို့အရင်လတွေတုန်းကသတိပေးခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကလည်းထပ်သတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုက ICC အနေနဲ့အမေရိကန်ရဲ့ဥပဒေကိုတိုက်ခိုက်နေတယ်လို့စွပ်စွဲလိုက်ပါတယ်။အမေရိကန်နိုင်ငံသားတွေပေါ် ICC ရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်သူတွေကိုအမေရိကန်ဗီဇာပိတ်ပင်မယ်လို့နိုင်ငံရဲ့ဝန်ကြီးပွန်ပီယိုကကြေညာခဲ့ပြီး ICC အနေနဲ့အခုလုပ်နေတဲ့လမ်းကြောင်းကိုရက်ရင်ရက်မရက်လို့ရှိရင်တော့နောက်ထပ်ပိတ်ဆို့ရည်ရွယ်မှုတွေထပ်ခံရမယ်လို့ချိန်ချောက်ခဲ့ပါတယ်။အခုလိုအမေရိကန်လုပ်ရကြောင်းနိုင်ငံတကာတရားမျှတမှုပေါ်ဆောင်ရေးပေါ်ထိခိုက်စေနိုင်တယ်လို့ဆိုရင်မှုတွေရှိနေပါတယ်။ကမ္ဘာပေါ်ကနိုင်ငံတချို့မှာအာဏာရှင်ဆန်ဆန်ပြည်သူတွေပေါ်ထိမနိုင်သေးမြလူခွင့်ချိုးဖောက်နေတာကိုနောက်ဆုံးလုံနိုင်တဲ့ဒီနိုင်ငံတကာလုပ်ငန်းစဉ်အားနည်းသွားမှာကိုဆိုရင်နေကြတာပါ။ဒါပေမဲ့တချို့နိုင်ငံတွေအတွက်တော့ ICC ကိုဆန့်ကျင်ဖို့တော်အပူဖြစ်စေနိုင်ပြီးအခုလိုအမေရိကန်ကချင်းချောက်တဲ့တနေထဲမှာပဲမလေးရှားနိုင်ငံကလည်းမွတ်စလင်လူထုရဲ့ဖိအားကြောင့် ICC ဝင်ဖို့အရင်ပြင်ဆင်ခဲ့တာကိုနောက်ပြန်ဆုတ်လိုက်ပြီလို့ကြေညာလိုက်ပါတယ်ခင်ဗျာ
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ဒုတိယနိုင်ဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မကြာခင်စတင်တော့မှမြန်မာသတင်းတကြံပွဲတော်အတွက် American ပြည်တော်စုကစုတောင်းတဝန်လွှာပေးပို့လိုက်ပါတယ်။ April 17ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ American နိုင်ငံကြီးဌာနပေးပို့တဲ့တဝန်လွှာထဲမှာဒီတကြံပွဲတော်ဟာမြန်မာပြည်သူလူထုအတွက်ပျော်ရွှင်နှစ်လို့ပဲကောင်းတဲ့အားလိုက်ရဲ့ဖြစ်စေကြောင်းဆုမွန်ကောင်းတောင်းပေးထားပါတယ်။လူတိုင်းပါဝင်ဆင်နွှဲကြမယ်ဒီတကြံပွဲတော်ဟာမြန်မာတို့ရဲ့အစဉ်အလာကျေးဝါမှုနဲ့အလှပတွေကိုနှစ်ဆင်သတိရစေတဲ့အချိန်ဖြစ်တဲ့အပြင်ဒီလိုပျော်ရွှင်ပွဲကောင်းတဲ့ကာလဟာမြန်မာပြည်သူတွေမျှော်မှန်းနေတဲ့ငြိမ်းချမ်းရေးတည်ခံခွင့်လွှတ်ရေးတာဒူညီများရေးတို့ကိုထင်အပ်ပေါ်လွင်စေမယ့်အခွင့်အာဏာကောင်တစ်ခုဖြစ်ပါတယ်လို့လည်းဖော်ပြပါတယ်မြန်မာနိုင်ငံသားအလုံးဖွံ့ဖြိုးကြွယ်ဝတဲ့နှစ်သက်အခါသည်မြတ်ဖြစ်ပါစေလို့အမေရိကန်ပြည်ထောင်စုကဆန္ဒပြုရင်းပေါ်၍နှွေးထွေးစွာနှုတ်ခွန်းဆက်တာပါတယ်လို့ဆုတောင်းပေးထားတာဖြစ်ပါတယ်ဒီတဝန်လောက်ကိုအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ် Morgan Ortega's ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပ
ါမြန်မာနိုင်ငံလွှတ်တော်တွေကဖွဲ့စည်းပုံအခြေခံဥပဒေပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်ကြောင့်ဒီမိုကရေစီအခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းရယူပိုင်းခွင့်တွေအတွက်အခွင့်အလမ်းတစ်ခုဖြစ်တယ်လို့ပြည်တွင်းပြည်ပ NGO 20ကထောက်ခံလိုက်ပါတယ်။ HRW လူခွင့်ဆောင်ကြီးအဖွဲ့ ISF နေစည်းမချသတင်းတောင်များအဖွဲ့ Pan America နဲ့ Pan Myanmar စတဲ့လူခွင့်နဲ့သတင်းဆိုင်ရာ NGO ဖွဲ့တွေကဖွဲ့စည်းပုံပြည်ပြင်ပြောင်းလဲကော်မတီဖွဲ့ပြီးဖွဲ့စည်းပုံကိုပြန်လည်သုံးသပ်အဆိုပြုတာဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုတွေအထောက်အကူဖြစ်စေလိမ့်မယ်လို့ကြိုဆိုလိုက်ပါတယ်။ဒီ NGO ဆွေးနွေးမှုတဲ့ဖွဲ့တွေအနေနဲ့မနေ့ကသတင်းထုတ်ပြန်ချက်ထုတ်ရမှာမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာဒီမိုကရေစီနိုင်ငံတစ်ခုမှလိုအပ်တဲ့လွတ်လပ်စွာထုတ်ဖော်ခွင့်တွေကာကွယ်ပေးထားတာမရှိဘူးလို့ထောက်ပြလိုက်ပါတယ်။အခုလိုလွတ်လပ်စွာထုတ်ဖော်ခွင့်ကိုကာကွယ်ပေးထားမှုမရှိတာကြောင့်နိုင်ငံတကာလူခွင့်ရေးစံချိန်စံညွန့်တွေနဲ့လည်းကန့်ညီမှုမရှိဘဲဖြစ်နေတယ်လို့ဒီဖွဲ့ကဆက်ထောက်ပြပါတယ်။အကျိုးဆက်အနေနဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းနဲ့အစဉ်အတိုင်းကိုထိခိုက်စေနိုင်တာတွေဆက်ဖြစ်နိုင်ရမှာဥပမာအဖြစ်သတင်းတောက်တွေနဲ့လူခွင့်လှရှားသူတွေကိုရေးယူဖြစ်ပေးရမှာသုံးတဲ့ဥပဒေတွေအများကြီးရှင်သန်နေတာဆက်တွေ့ရလိမ့်မယ်လို့ DNG တွေကထောက်ပြလိုက်ပါတယ်ခင်ဗျ။
န နခတ်တပေးတဲ့ဆံရယူပပေးတဲ့ပညာရပ်မှာထူးခြားတဲ့အောင်မြင်မှုဖြစ်တဲ့အလင်းနှစ်တန်ပေါင်း90လောက်ရှိတဲ့အကွာအဝေးမှာရှိတဲ့ Black Hole လို့ခေါ်တဲ့ Twin Energy ရဲ့ဓာတ်ပုံကိုနိုင်ငံတကာသိပ္ပံပညာရှင်တွေပါဝင်တဲ့အဖွဲ့ကပထမဆုံးပြသနိုင်ပြီဖြစ်ပါတယ်။နိုင်ငံတကာမှန်ပြောင်းကွန်ရက်ကိုတုံးပြီးသုတေသနပညာရှင်ပေါင်း200ကျော်ပါဝင်တဲ့ Event Horizon Telescope စီမံကိန်းကနေ2012မှာစတင်ပြီး Black Hole ကိုဓာတ်ရိုက်လေ့လာဆန်းစစ်မှုတွေလုပ်ခဲ့တာပါ။ Washington, Brussels, San Diego, Shanghai, Taipei နဲ့ Tokyo တွေမှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့အရင်မှန်းဆကြည့်ခဲ့တဲ့ Black Hole ကိုအခုမြန်ဝါထင်ထင်ပြသခဲ့ကြတာဖြစ်ပါတယ်။အများစိတ်ဝင်စားနေတဲ့ Black Hole ဆိုတာဘာပါလဲ။ American အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာဘရေတာတင်းကအခုလိုရှင်းပြပါတယ်
။အလွန်တရာမှတိတ်တီးတဲ့နေရာတနေရာလို့သတ်မှတ်လို့ရပါတယ်။ Twin Energy ရဲ့တိတ်တီးစဘလောက်များလဲဆိုလို့ရှိရင်ဘယ်အရာဝတ္ထုပဲဖြစ်ဖြစ်သူ့ပတ်ဝန်းကျင်ကိုဖြတ်သွားလို့ရှိရင်သူကတခါတည်းအ Twin Energy ကိုဆုတ်သွင်းလိုက်လိုက်အောင်ကိုသူကတိတ်တီးစများပါတယ်။ Gravitational Pull ပေါ့နော်။ဆွဲအရန်များပါတယ်ပစ္စည်းဝတ္ထုတောင်မပြောနဲ့အလင်းရောင်တောင်မှသူ့ရှေ့ဖြတ်သွားလို့ရှိရင်အလင်းရောင်ပါဆုတ်ခံလိုက်ရပါတယ်အဲ့လောက်ထိကိုတိတ်တိဆများတဲ့နေရာကို Black Hole လို့ခေါ်ပါဒီ Einstein ဟောခဲ့တဲ့ဒီလိုနေရာမျိုးတွေရှိတယ်ဆိုတဲ့ဟာကိုကျွန်တော်တို့ပထမဦးဆုံးအချိန်ကိုတွေ့မျက်မြင်တွေ့ရခြင်းဖြစ်ပါတယ
်လန်ဒန်သိပ္ပံပြရိုက်က Roger Highfield ကတော့ဒီ Black Hole အကျွဲဆဟာ Mercury Jupiter လမ်းလောက်ကြီးမားတယ်လို့ကဘာကနေမြင်ရတဲ့နေတဲ့တန်ပေါင်းများစွာကြီးမားတဲ့ဒုရှိပြီးတော့ဒီ Black Hole ကြီးတွေကိုနေစက်ကြဝဠာတိုင်းမှာတွေ့နိုင်တယ်လို့ပြောပါတယ
်အမေရိကန်နိုင်ငံမှာလှုပ်လှမဲ့တန်ကိုအများဆုံးခံစားနေရသူတွေဟာအသက်18နှစ်ကနေ24နှစ်အတွင်းတက္ကသိုလ်ပညာရေးမရခဲ့သူတွေဖြစ်တယ်လို့အစိုးရခန်းစာသစ်တစ်ခုမှာဖော်ပြလိုက်ပါတယ်American ခြေဆိုင် Brookings အဖွဲ့ကမကြာခင်ကပဲသူတည်တနာလုပ်ခဲ့ရမှာဒီရွယ်တက္ကသိုလ်ပညာမဲ့လူငယ်တွေအလုပ်လက်မဲ့နှုန်းက1900ကျိန်းတော့ရှိတယ်လို့ဆိုလိုက်ပါတယ်။ဒါပေမဲ့နှိုင်းရှင်ချက်ရအားလုံးအတွက်ရေဘူးရအလုပ်လက်မဲ့နှုန်းကမတ်လထဲမှာ 3.8 ကျိန်းတော့ပဲရှိနေတယ်လို့ Brookings အဖွဲ့ကထောက်ပြလိုက်ပါတယ်။ဒါအပြင်ဒီအသက်18နှစ်နဲ့24နှစ်အတွင်းကို21နှစ်ကနေပိုင်းပြီးအုပ်စုနှစ်ခုခွဲကအလုပ်လက်မဲ့နှုန်းကိုနှိုင်းရှင်ချက်ရမှာအသက်18နှစ်ကနေ22နှစ်အတွင်းအထက်တန်းအောင်ပြည်သူနဲ့မောင်သေးသူတွေရဲ့အလုပ်လက်မဲ့နှုန်းက3900ကျိန်းတော့ရှိနေပါတယ်။ဒါ့အပြင်အသက်22နှစ်နဲ့24နှစ်အတွင်းအလားတူထက်တန်းအောင်ပြည်မောင်သေးသူတွေရဲ့အလုပ်လက်မဲ့နှုန်းကလည်း2500ကျိန်းတော့ရှိနေပါတယ်။ဒီအစဉ်ကစားကိုပြည့်စုံခဲ့တဲ့ Brookings အဖွဲ့က Martha Ross နဲ့ Natalie Holmes တို့ကစာတွေ့ရဆိုရင်တော့ဝင်ငွေဖူလုံရေးအလုပ်ရဖို့ကအထက်တန်းကျောင်းအောင်လို့ပြီးရင်တက်နိုင်တဲ့ကောလိပ်မှာဘွဲ့ရအောင်ယူနောက်တင့်တော်တဲ့အလုပ်တချို့ယူပြီးလို့ရှိရင်အလုပ်ရှာအောင်ပဲလို့ဆိုပါတယ်။ဒါ့ပေမဲ့ပုံမှန်မဖြစ်ပဲအထက်တန်းကျောင်းပြီးကောလိပ်ဆက်မတက်နိုင်သူတွေအလုပ်လက်မဲ့ဖြစ်နေတာငွေချေးမတက်နိုင်လို့တက္ကသိုလ်ဆက်မတက်နိုင်တာနဲ့တက္ကသိုလ်တက်နေရင်ကြာပန်းအလုပ်လုပ်နေရတာတွေအများကြီးရှိနေတယ်လို့ဒီစင်ကတကထောက်ပြထားပါတယ်ခင်ဗျာ Direct from Washington The Voice
of America VOA ဧပြီလ12ရက်တောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါအခုမနေ့ခင်ဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေကတော့အရင်ဆုံး WikiLeaks website တည်ထောင်သူ Julian Assange ကိုဗြိတိန်ရဲတွေက Ecuador တန်ရုံထဲမှာဝင်ပြီးတော့ဖမ်းလိုက်ပြီးဆိုတဲ့အကြောင်းပြောပြမှာပါရှင်internet ကနေလုံခြုံရေးဆိုင်ရာလျှို့ဝှက်ချက်တွေဖောက်ချတဲ့ WikiLeaks website တည်ထောင်သူ Julian Assange ကိုဗြိတိန်ရဲတွေမနေ့ကဖမ်းလိုက်ပါတယ်။ဗြိတိန်နိုင်ငံမှာရှိနေတဲ့ Ecuador တန်ရုံမှာ9နှစ်ကြာပုံအောင်နေခဲ့တဲ့ Mr. Assange ကို Ecuador နိုင်ငံကနိုင်ငံရေးခုလုံခွင့်ပြန်ရုပ်သိမ်းလိုက်ပြီးမှပဲအခုလိုဝင်ဖမ်းလိုက်တာပါ။သူ့ကိုဖမ်းလိုက်ပြီးတဲ့နောက်မှာပဲ American တရားရေးဌာနကလည်း computer ဖောက်ထွင်းမှုစွဲချက်နဲ့စွဲချက်ထုတ်လိုက်တဲ့အကြောင်းဒီ VOA သတင်းတောက် Jeff Capstar ရဲ့သတင်းဆောင်ပါကိုအခြေခံပြီးကိုဝင်းမင်းကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါ။ Mr. Assange 2012ခုနှစ်ထဲကခိုးလုံလာခဲ့တဲ့လန်ဒန်ကဒီ Ecuador တန်ရုံတဲကိုဗြိတိန်ရဲတွေကဝန်ဖန်ခေါ်ထုတ်သွားခဲ့တာပါ။ Mr. Assange နေနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတရားစွဲချက်နဲ့ဆွေဒင်နိုင်ငံကိုပြန်ဖို့ခံရမှာစိုးရင်ပြီးအခုလိုခိုးလုံနေခဲ့တာပါ။ဒါပေမဲ့နောက်ပိုင်းမှာဆွေဒင်နိုင်ငံကဒီတရားစွဲချက်ကိုရုပ်သိမ်းပေးခဲ့ပေမဲ့အမေရိကန်ဆိုရရဲ့ထိတ်တန့်လျှို့ဝှက်သတင်းတွေ WikiLeaks Internet ဆိုင်မနာမှာဖောက်ချခဲ့မှုအတွက်အခုလိုပြည်တင်ကဖမ်းပြီးနောက်အမေရိကန်ကိုပြန်ပို့မှာစိုးရင်ချက်နဲ့ Ecuador တန်ရုံမှာဆက်အောင်းနေခဲ့တာပါဒါပေမဲ့အခုတော့ Ecuador တမရလန်နေ Morano က Mr. Assange ရဲ့ဆက်သီးမခံနိုင်တော့တဲ့လုပ်ရက်တွေကြောင့်နိုင်ငံရေးခိုလုံခွင့်ရုပ်သိမ်းလိုက်ရပြီလို့မနေ့ကပဲအခုလိုကြေညာလိုက်ပါတယ
် Que la conducta irrespetuosa y agresiva del señor Julian Assange
ဒီနေ့ကျွန်တော်ကြေညာလိုက်ပါတယ် Mr. Julian Assange ရဲ့ရိုင်းစိုင်းတန်းတန်းရဲ့အပြုအမူတွေသူ့အဖွဲ့ရဲ့ရန်လိုချင်းချောက်တဲ့ကြေညာချက်တွေ Ecuador နိုင်ငံအပေါ်ဆန့်ကျင်ခဲ့တာတွေနောက်ပြီးအထူးသဖြင့်တော့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ခဲ့တာတွေကြောင့်သူ့ကိုပေးထားတဲ့နိုင်ငံရေးခိုးလုံခွင့်ကိုဆက်ပေးလို့မရတော့တဲ့အနေအထားကိုရောက်သွားခဲ့ပါပြီ အီကွေဒေါနိုင်ငံအချုပ်အချာအရ2012ခုနှစ်မှာမစ္စတာအာဆန့်ကိုအနှင်းထားတဲ့တန်တမာရေးခိုလွန်ခွင့်ကိုရက်စဲဖို့ဆုံးဖြတ်လိုက်ရပါပြီ
။သမရမိုရန်ဒိုအနေနဲ့ဒီသီးမခံနိုင်အောင်ဖြစ်ခဲ့တဲ့အချက်တွေကိုစီးပြီးဖော်ပြရမှာတန်ရုံထဲမှာလျှက်စစ်ပစ္စည်းတွေကိုခိုးတက်စင်တာကနေလုံခြုံရေးကင်မရာတွေကိုခိုးကာတာဆက်ဆံရေးရိမ်းပြတာနဲ့နောက်ဆုံးတန်ရုံလှုပ်ဝဲလုံခြုံရေးဖိုင်တွေပါခိုးဖတ်တာအထိပါတယ်လို့ဆိုပါတယ်။ဒါအပြင်မစ္စတာအဆန့်အနေနဲ့ဒီတန်ရုံထဲကနေဆက်ပြီးအရင်ကျူးလွန်ခဲ့တဲ့အင်တာနက်ကနေဖောက်ချတာတွေဆက်လုပ်ကာမကြာခင်ကပဲဖောက်ချခဲ့တဲ့ဗာတီကန်ကက်သလစ်ခရစ်စတန်ကျောင်းတော်သတင်းတွေမထုတ်ပြန်ခင်နဲ့ထုတ်ပြန်ပြီးဒီ WikiLeaks ကလုတ်ဖော်ကင်ဘက်တွင်တဲ့တန်ယုံတဲမှာကိုတွေ့ခဲ့တယ်လို့သမရမိုရန်နိုကဆိုပါတယ်။ဒါပေမဲ့အခုလို့မစ္စတာဆန့်အဖမ်းခံရတာကသတင်းလွတ်လပ်ခွင့်ထုတ်ဖော်ခွင့်အတွက်ချိန်ချောက်မှုကြီးဖြစ်တယ်လို့သူ့ရှေ့နေဂျနီဖာရော်ဘင်ဆန်ကဗြိတိန်တရားရုံးရှေ့မှာမစ္စတာဆန့်လွတ်မြောက်ရေးအတွက်ဆန္ဒပြသူတွေကိုအခုလို့ပြောပြပါတယ်။
This sets a dangerous precedent for all media organizations and journalists.
အခုဖြစ်ခဲ့တာကဥရောပနဲ့တကမ္ဘာလုံးကမီဒီယာအဖွဲ့တွေနဲ့သတင်းစာနယ်ဇင်းသမားတွေအားလုံးအတွက်အန္တရာယ်ကြီးတဲ့အနေအထားကိုရောက်သွားစေပါတယ်။ဒါကဘာကိုဆိုလိုတာလဲဆိုတော့ဘယ်သတင်းသမားမဆိုအမေရိကန်ကသတင်းမှန်တွေကိုဖွင့်ချတဲ့အတွက်အမေရိကန်မှာအရေးယူခံရဖို့နိုင်ငံတစ်ခုကနေအပုတ်ခံရနိုင်တယ်ဆိုတာပါပဲ။ Mr. Assange ကိုရဲချုပ်ခံထဲမှာကျွန်မသွားတွေ့တော့သူကသူ့ကိုအခုလိုမျိုးဆက်ပြီးတော့ထောက်ခံဆန္ဒပြနေကြတာတွေအတွက်အထူးကျေးဇူးတင်တယ်လို့ပြောလိုက်ပါတယ
်။ဒါအပြင် WikiLeaks Internet သတင်းစင် Editor ချုပ် Christine Hrafnson က
This is a dark day for journalism as Jennifer says
ဒီနေ့ကသတင်းလောကအတွက်မိုးမောင်ကြတဲ့နေ့နေပါပဲ။ခုနကဂျနီဖာပြောလိုပါပဲ။ဒါကနောက်ထပ်ကြုံရနိုင်တဲ့နမူနာစဖြစ်တာမျိုးလေ။ဒါကြောင့်ခုကလေးကဒီအဆိုးမဖြစ်အောင်တားဆီးပစ်ဖို့လိုပါတယ်။ဒါကြောင့် Britain ဆိုရအနေနဲ့သတင်းတောက်တယောက်ကိုသတင်းထုတ်ပြန်တာအတွက် America မှာတရားသွားဆွဲခံရဖို့ပြန်ပို့တာမဖြစ်ရလေအောင်အသေးချာအပြည့်အဝကိုအာမခံချက်ပေးဖို့လိုပါတယ
်။တကယ်တော့ Mr. Assange ကို Ecuador တန်ယုံရဲ့ဖိတ်ကြားချက်နဲ့အရင်2012ခုနှစ်တုန်းကဖန်ဝရန်နဲ့ Britain ရဲတွေကဝန်ဖန်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။တော်တာရှင်များရှင်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဒီသတင်းပတ်ထဲမှာပဲတရုတ်နိုင်ငံကိုတွားရောက်ခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာလည်းဒီလကုန်ပိုင်းမှာတွားရောက်ဖို့ရှိပါတယ်။မြမထိတ်တန်းခေါင်းဆောင်တွေတရုတ်နိုင်ငံကိုစစ်တိုက်ဆိုသလိုတွားနေကြတာဟာစစ်ဆန်ရေးတွေပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလို့ဆိုနိုင်ပါသလား။မြမနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးကဏ္ဍပေါင်းစုံမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံရဲ့ဆက်ဆံမှုတွေကနေမြမနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးပေးမယ့်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါလိမ့်ရှင
်။ VOA ရဲ့တောက်ကြနေမြတ်ခင်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။အခုတခါတော့မြမပြည်ကမွေးရပါချီမတန်တဲ့ကလေးတယောက်ရဲ့အားကြစရာဘောလုံးကန်ကစားတဲ့အကြောင်းကိုပြောပြပေးမှာပါရှင်။မြန်မာနိုင်ငံကဆယ်ကျော်သက်အရွယ်မတန်ဆွမ်းလူငယ်လေးတဦးကခြေထောက်တစ်ဖက်မတန်ပေမဲ့ကြိုးစားရင်ဘာမှဆိုဖြစ်နိုင်တယ်ဆိုတာကိုဘောလုံးကစားပြီးတော့သက်သေပြလိုက်ပါတယ်။ဘောလုံးကစားနေရရင်သူ့ကိုယ်သူပုံမှန်လူတယောက်လိုပဲခံစားစေရတယ်လို့လည်းသူကပြောပါတယ်။မွေးရပါခြေထောက်တစ်ဖက်မတန်တဲ့ကြားကဘောလုံးကစားခဲ့ပုံသူအကြိုက်ဆုံးအသင်းနဲ့အားကစားသမားစတာတွေအပြင်သူ့ဘဝရည်မှန်းချက်နဲ့ပတ်သက်လို့ AFP သတင်းဆောင်ပါကိုအခြေခံပြီးကိုရန်တိုင်းကပြောပြပေးထားပါရှင
်။ရန်ကုန်မြို့ကအသက်16နှစ်အရွယ်ကိုကောင်းခန့်လင်းဟာမွေးရပါခြေထောက်တစ်ဖက်သိမ်းပြီးတော့မတန်ဆွမ်းသူတူဖြစ်ပါတယ်။ဒါမဲ့လည်းသူဟာကဘာဘဝတခြားလူငယ်လေးတွေလိုပဲဘောလုံးကိုအယူမှုဆွဲလန်းတာကြောင့်ခြေထောက်တစ်ဖက်မတန်တဲ့ကြားကပဲဂျိုင်းနောက်ကိုအားပြူပြီးကျန်တဲ့ခြေထောက်တစ်ဖက်နဲ့ဘောလုံးကစားတာဖြစ်ပါတယ်။အသက်9နှစ်မှာသူဦးလေးလုပ်ပေးခဲ့တဲ့တသားဂျိုင်းတောင်းနဲ့ဘောလုံးစကစားဖြစ်ခဲ့တယ်လို့ကိုကောင်းခန့်လင်းကပြောပါတယ်
။ဒါကျွန်တော်ဘောလုံးစကံတော့ဟိုဟာကျွန်တော်ဦးလေးကတသားဂျိုင်းတောင်းလေးလုပ်ပေးတယ်။ဟာအားနဲ့ကော်ဘောလုံးနဲ့လမ်းမှာကန်တော့
သူကဘယ်ချင်းနဲ့ဘောလုံးကိုကောင်းမွန်စွာထိန်းသိမ်းနိုင်တဲ့ပြင်ဘောလုံးအလိန်ခောက်တွေဘောလုံးအပေးပို့တွေကိုလည်းကျွမ်းကျင်စွာလုပ်နိုင်တယ်လို့သူ့ရဲ့ကံချက်တွေကလည်းအားပါလာတဲ့အတွက်တခြားသူတွေလိုပဲဘောလုံးကိုကောင်းကောင်းကန်နိုင်သူတယောက်ဖြစ်ပါတယ်။ဘောလုံးကစားနေရတဲ့အချိန်မှာသူ့ခြေထောက်မတန်တာကိုမေ့နေပြီးတော့သူ့ကိုယ်သူလည်းပုံမှန်လူကောင်းတယောက်လိုစိတ်ထဲမှာခံစားရတယ်လို့ ကိုကောင်းခန့်လင်းကပြောပါတယ
်အော်ဘလုံးဝင်ဘလုံးကန်ဒီလိုခြေတော်မကောင်းနိုင်ပါရင်မိခဏမိရပါဟုတ်ခဏမိရဂျိုင်းမဲသူကောင်းတယောက်လိုပဲကန်လို့
ဒါမဲ့လည်းဂျိုင်းနောက်ကိုအားပြုပြီးတခြားသူတွေနဲ့အတူဝင်ကစားရတဲ့အတွက်မတော်ဆထိခိုက်ဒဏ်ရာရသွားမှာကိုစိုးရိမ်မိတယ်လို့သူ့ရဲ့တငယ်ချင်းမိုးဇဟန်ကတော့ပြောပါတယ
်အဲသူ့အင်အားရောသူ့ဦးသားကျွန်တော်စိုးရိမ်နေသူ့ချလောက်လေးတစ်ဖက်ကျိုးရမှာဒါသူ့ဝနာပါကိုတွားတားစီလို့မရလို့အားလုံးစက္ကန့်ဟိုင်းတာ
ဘလုံးကိုယူမှုဆွဲလန်းတာကြောင့်တစ်ခါတစ်ခါမှာထမင်းမေဟင်းမေဖြစ်တဲ့အထိကစားလို့ရှိတယ်လို့သူ့ဖခင်ကပြောပါတယ်သူဘာကင်ကတော့သူမျက်စိရှိမှာဒဏ်ရာရပြီးတခုခုဖြစ်သွားမှာကိုစိုးရိမ်တဲ့အတွက်ကိုကောင်းခန့်လင်ကစားတာကိုတခါမှသွားမကြည့်ဘူးလို့ပြောပါတယ
်အခုဖြစ်သွားမှာဆိုတော့နော်အဲ့ကွင်းသွားကန်တော့လေတခါလေးမကြည့်ဘူးသူကန်တော့လိုက်မကြည့်ဘူးလိုက်မကြည့်ဆိုတာကကိုမျက်စိရှိမှာတခုခုဖြစ်သွားမှာဆိုတော့
ဘာစလိုနာတိုက်စစ်မှုမက်ဆီနဲ့အင်္ဂလန်ကမန်ချက်စတာယူနိုက်တက်အသင်းတွေကတော့ကောင်းမှသူအကြိုက်ဆုံးအသင်းနဲ့အကြိုက်ဆုံးကစားသမားတွေဖြစ်တယ်လို့ကိုကောင်းခန့်လင်ကပြောပါတယ
်ကြိုက်ဆုံးကစားသမားအကြိုက်ဆုံးအသင်းကတော့မန်ယူအသင်းပေါ့ကစားသမားတော့မက်ဆီအစ်ကြီးပါကြိုက်လဲဆိုသူလည်းပဲတန်ကျွန်တော်လည်းပဲတန်ပြီးတော့ဟိုအိုင်းဟိုဖီဂရီလေးချင်းပြတယ်ဟိုမက်ဆီကန်တဲ့အတိုင်းပါ
2014ခုနှစ်ကကောက်ယူခဲ့တဲ့စစ်တမ်းရတော့မြန်မာနိုင်ငံမှာလူအယောက်50မှာတယောက်လောက်ကမတန်ဆန်းသူတွေဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့အတော်များများကတော့ကိုကောင်းခန့်လင်းလို့မဟုတ်ပဲတိုင်းသားနယ်စပ်ဒေသတွေမှာမြေမြုံပိုင်းထိမှန်တာကြောင့်ဖြစ်ပါတယ်မြန်မာနိုင်ငံကမတန်ဆန်းတဲ့သူတွေဟာခွဲခြားဆက်ဆံရာတွေကိုခံရလေရှိပြီးတော့လူအတော်များများကလည်းမတန်ဆွမ်းတဲ့သူတွေအနေနဲ့အလုံးမလုံနိုင်ကြဘူးလို့ထင်နေကြတဲ့အတွက်မတန်ဆွမ်းတဲ့သူ85ရာခိုင်နှုန်းလောက်ကအလုံးလက်မဲ့တွေဖြစ်ကြတယ်လို့လူနည်းစုဝင်တွေရဲ့အခွင့်အရေးကိုလှုပ်ဆောင်ပေးနေတဲ့ရွှေမင်းသားဖောင်ဒေးရှင်းကမတင်းတင်းထက်ကပြောပါတယ်။ဒါမဲ့လည်းသူ့ဘဝရဲ့အဓိကရည်မှန်းချက်နဲ့ပတ်သက်ပြီးတော့ကုကောင်းခန့်လင်းကအခုလိုပြောပါတယ
်။ဟိုကျွန်တော်ဂျန်တော့နဲ့ဘုံကန်ရတဲ့အတွက်ဟိုကြီးလာရင်ဘယ်တင်းဘွဲမှာလည်းမဟုတ်ဘူးလေအဲကြောင့်ပညာရေးကိုဦးစားပေးရမှာမဟုတ်ဘောလုံးအပြော့သဘောလောက်ပဲဟုတ်ဟိုကျွန်တော်ဆက်မှုအင်ဂျင်နီယာဖြစ်ချင်တယ
်အင်ဂျင်နီယာတယောက်ဖြစ်လာဖို့ကသူ့ဘဝရဲ့အဓိကရည်မှန်းချက်ဖြစ်ပြီးတော့အဲ့အတွက်လည်းကျောင်းမှာပညာကိုစူးစမ်းသင်ယူနေသလိုတစ်ချိန်ချင်းမှာလည်းဘောလုံးနှိပြတယောက်ဖြစ်လာဖို့ရည်မှန်းထားတယ်လို့ကိုကောင်းခန့်လင်းကပြောပါတယ်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုတော့ထိုင်းကမြန်မာအလုပ်သမားတွေရဲ့အားလက်ရဲ့အတွင်းထိုင်းအာဏာပိုင်တွေကအခမဲ့ပြည်ပြန်ဝင်ခွင့်ပေးထားတဲ့အကြောင်းကိုပြောပြပါမှာပါရှင်။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေအခရက်မှာအိမ်ပြန်ဖို့အခမဲ့ပြည်ပြန်ဝင်ခွင့်ဗီဇာကိုထိုင်းနိုင်ငံကထုတ်ပေးထားပေမဲ့တတ်မှတ်ထားတဲ့ဧပြီလ30ရက်နေ့နောက်ဆုံးထားပြီးပြန်မလာနိုင်သူတွေကိုတော့ဒဏ်ချင်းငွေပေးဆောင်မှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။အခမဲ့ပြည်ပြန်ဝင်ခွင့်ဗီဇာတွေကိုဧပြီလ5ရက်ကစတင်ထုတ်ပေးနေပြီးထိုင်းနိုင်ငံအတွင်းနောက်ဆုံးပြန်ဝင်ရမယ့်ရက်ကတော့ဧပြီလ30ရက်ဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မဟာသဗျံကာလအတွင်းထိုင်းနိုင်ငံကရွှေ့ပြောင်းလုပ်သမားတွေနေရာပြောင်းတဲ့အခါမှာဧပြီလ5ရက်နေ့ကနေ30ရက်နေ့အတွင်းအဝင်ထွက်လုပ်မယ်ဆိုရင်ဗီဇာအဝင်ထွက်တုံးကြီးဖြစ်တဲ့ထိုင်းဘက်ငွေတစ်ထောင်ပေးစရာမလိုပဲအခမဲ့ခွင့်ပြုပေးထားတာကြောင့်ငွေကြေးကုန်ကြစရာမလိုပဲတရားဝင်ပြန်လာလို့ရတာပါဒီအတွက်ဧပြီလ5ရက်နေ့ကစပြီးနေရာပြောင်းမြန်မာတွေဟာနေဆက်တရားဝင်ဂိတ်ပေါက်တွေကတော့တရားမဝင်ဆက်လေဂိတ်တွေကပါပြန်ကြတာလူရည်သိန်းကျော်ရှိသွားပြီဖြစ်ပါတယ်ဒါပေမဲ့နေရာပြောင်းသူတွေကိုဧပြီလ30ရက်နေ့နောက်ဆုံးထားပြီးပြန်ဝင်လာဖို့ထိုင်းအစိုးရကပြင်ညာချက်ထုတ်ပြန်ထားပြီးပြန်မလာရင်တော့ဒဏ်ကြေးဆောင်ရမှာဖြစ်တဲ့အကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်။ဧပြီ5ရက်နေ့ကနေ30ရက်အတွင်းမှာ25ရက်တောင်ခွင့်ရှိတယ်။ဧပြီ30ရက်မှာထိုင်းနိုင်ငံရဲ့အေရီယာတွေကိုပြန်ရောက်အောင်မယ်။တကယ်လို့ထိုင်းနိုင်ငံအေရီယာတွေကိုပြန်မရောက်ရင်မေလ10ရက်နေ့ကနေမေလ31ရက်နေ့ထိထိုင်းပတ်ငွေ2000တန်ရက်ပြန်လာလို့ရသေးတယ်လား။ပတ်ငွေပတ်2000။အဲသို့တော်လည်းထားလာတဲ့ဒီအနေဖြစ်တဲ့ကျော်လာတဲ့နေ့နောက်ပိုင်းမှာပြန်လာတဲ့ရွှေပြောင်းအလုပ်သမားတွေကတော့ယူရိုရဲ့ဆိုင်းဆန်တန်းတွေအားလုံးတက်တန်းကုန်ဆုံးသွားမှာဖြစ်တယ်ပေသွားမှာဖြစ်တယ်ထိုင်းနိုင်ငံကိုတကယ်လို့ပြန်လာခြင်းဆိုင်းဆန်တန်းကို MO စနစ်နဲ့ပြန်လာပြီးအစ်စ်ပြန်လုပ်ပြီးလာအခြေညာလိုက်ပြီ
းထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းအလုပ်သမားသုံးသန်းမကရှိနေပြီးတရားဝင်အထောက်ထားလုပ်ထားတဲ့သူတွေကတက်တန်းလောက်ပဲရှိပါတယ်ဒီအတွက်ထိုင်းအစိုးရကတရားဝင်အထောက်ထားမပြည့်စုံတဲ့ရွှေပြောင်းလို့သမားတွေကိုအထောက်ထားပြန်လုပ်နိုင်ဖို့အတွက်နှိုးဆော်ထားပြီးအလုပ်သမားတွေနေရပြန်တဲ့အခါမှာနိုင်ငံကူးလက်မှတ်တွေအထောက်ထားတွေလုပ်ဖို့အတွက်မှတ်ပုံတင်နေအိမ်တော်စုစရာတွေလှုပ်လာခဲ့ဖို့လှုပ်ရှင်တွေကလည်းနှိုးဆော်ထားပါတယ်။ထိုင်းကိုရောက်လာနေကြတဲ့မြန်မာအလုပ်သမားအတော်များများဟာ၁၀စုနဲ့2ခုကျော်လောက်ရှိနေပြီး တချို့ကတော့မြန်မာနိုင်ငံသားဆိုတဲ့အထောက်အထားတွေမရှိကြတာကြောင့်နေရပြန်တဲ့အခါမှာလည်းအထောက်အထားလုပ်ဖို့ကလွယ်လွယ်ကူကူလုပ်မရဘဲစန့်ကြာမှုတွေကြုံရလိမ့်ရှိပါတယ်ရှင်
မအေးအေးမှပြပြသွားတာပါရှင်အခုတော့ VOA တေးချစ်ပြိတ္တအတွက်တကြံတေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးဖို့လှည့်ကြလာပါပြီဒီကနေ့မနက်မှာတော့တေးသံရှင်အစိုးရဇော်ဝမ်းရဲ့ညှင်းသွဲ့သွဲ့လေးပြေဆိုတဲ့တချင်းကိုဖွင့်ပေးမှာပါနားဆင်ကြရအောင်ပါရှင
်ညှင်းသွဲ့သွဲ့လေးဝင်းတယ်လဲဝါချွေးအစင်းနွယ်နွယ်လေးပြင်းရန်ကြီးမြူလဲလာပါလေဘနောင်း
ဆိုရဆောဝမ်းရဲ့ညင်းသွဲ့သွဲ့လေးပြေဆိုတဲ့တကြံတေးကိုနှိမ့်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့ပညာရေးဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာ၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်နိုင်ပါရရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကနေတောက်ကြနေမနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48 line line meter 190ပြင် VO ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းအစီအစဉ်တွေတဲ့အရင်ဆုံးနိုင်ငံတကာပညာရေးနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုနှာစင်ကြရဖို့ရှိသလိုမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍမှာတော့
ရုပ်ရောက်ကနေပြီးတော့ရုပ်ဆောင်ကိုနှံ့ရတယ်ဒီနေရာအဆုလက်ပြုံးလိုက်ပြင်းလွားကြမယ်ဆိုရင်ပြောင်းပြောင်းနဲ့မြင်းမိတာကိုမနက်တွေပေါ်ပြုတ်ကြတာတို့ဒီလိုတော့မှရင်းနှီးမှုတွေဖြစ်တာဒီလိုအခြေအနေမျိုးတွေမတွန်းအောင်က
ဒီအခြေအနေတွေကြံတွင်းကျမရေးဆိုင်ရာဆောင်ရံရှောင်ရံတွေအကြောင်းရန်ကုန်အရေးပေါ်ဌာနကဒေါက်တာမော်မော်ဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါရှင်နောက်ပိုင်းမှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရပါမယ်အခုပညာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်ကမ္ဘာတဝန်းလုံးမှာရှိနေတဲ့အသက်3နှစ်ကနေ6နှစ်ကြားကလေးအရွယ်အတွက်တဝက်ကျော်ဖြစ်တဲ့ကလေး183တန်းဟာမူကြိုးကြောင်းတက်ခွင့်မရကြတဲ့အတွက်အစပြုကောင်းတဲ့ဘဝမျိုးတွေမရကြဘူးလို့အစိုးရကံစားသည့်တဆောင်ကဖော်ပြလိုက်ပါတယ်။မူလာတန်းပညာရေးခန္ဓာနဲ့ပတ်သက်လို့အစိုးရကံစားပြုစုခဲ့တဲ့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF က The World Ready to LearnPrioritization Quality Early Childhood Education ဆိုတဲ့အစီရင်ခံစာတစ်စောင်ကိုပထမဆုံးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဂျနီဘာကနေပြီးတော့ research line ပေးပို့ထားတဲ့သတင်းဆောင်ပါကိုနန်းလောင်ကဆက်ပြီးပြောပြမှာပါရှင်
။လူတယောက်ရဲ့အနာဂတ်အတွက်မူလာရန်ပညာရေးဟာအမှန်တကယ်အရေးပါတာကိုလေ့လာမှုတွေကတွေ့လိုက်ရပါတယ်။မူလာရန်ပညာရေးသင်ကြားခွင့်ရခဲ့တဲ့ကလေးတွေဟာအောင်မြင်တဲ့အနာဂတ်အတွက်အလွန်အရေးကြီးတဲ့အရည်အသွေးတွေကြိုတင်ပိုင်ဆိုင်ထားကြတာကိုလည်းလေ့လာမှုမှာတွေ့ရပါတယ်။အုံနောက်ဖွံ့ဖြိုးဖို့အတွက်သမဂ္ဂမန်ကန်တဲ့ပညာရေးလမ်းကြောင်းပေါ်ရောက်ရှိရေးအတွက်မူလာရန်ပညာရေးကအလွန်အရေးပါပါတယ်။မူလာရန်ပညာရေးသင်ကြားခွင့်ရခဲ့တဲ့ကလေးတွေဟာအခြားကလေးတွေထက်ညာရင်နှစ်ဆဖွံ့ဖြိုးပုံရပြီးအလဲတန်းတက်တဲ့အခါမှာလဲစားလိုက်နိုင်ကြတယ်လို့အစိုးရခန်းစာရေးသားပြုစုလို့ဖြစ်တဲ့ Evelina Borisova က VOA ကိုအခုလိုပြောပါတယ်။
They're much more likely to not drop out in the early grades of school to complete primary education on time.
လာမရှိသလိုမူလာရန်ကိုလည်းဆုံးအောင်တက်လို့ရှိပါတယ်။ပညာသင်ကြားရေးနဲ့ပတ်သက်ပြီးတော့တစ်ကမ္ဘာလုံးအကျက်တင်နေရင်ဆိုင်နေရတာပါဒီလိုကာလမျိုးမှာမူလာတန်းပညာသင်ကြားခွင့်ရခဲ့တဲ့ကလေးတွေနေနဲ့စာပေနဲ့ကဏ္ဍသင်ချာပညာရပ်တွေကိုလည်းကောင်းကောင်းသင်ယူလေ့လာနိုင်စွမ်းရှိပုံရပါတယ်ဒီပညာရပ်တွေကအရွယ်ရောက်လာတဲ့အချိန်မှာအောင်မြင်မှုရဖို့အတွက်လည်းအရေးပါတဲ့ပညာရပ်တွေဖြစ်ပါတယ
် CNN ပါတဲ့တိုင်းပြည်တွေမှာရင်ဆိုင်နေရတဲ့အခြေအနေတွေကိုဒီအစီအစဉ်ခါစားကထင်ဟဆေးပါတယ်ချမ်းသာတဲ့တိုင်းပြည်တွေကကလေး9ဦးမှ4ဦးတို့ကမူလာရန်ကြောင့်တက်ခွင့်ရပါမယ်။ဆင်းရဲတဲ့နိုင်ငံတွေမှာတော့ကလေး9ဦးမှ2ဦးလောက်ကတည်းကအခွင့်အရေးရှိကြပါတယ
်။ All of the kind of sub-regions within Africa.
ညနေပတ်သက်လို့နောက်ကျရင်နေတဲ့ Africa တိုက်နိုင်ငံတွေမှာကူညီထောက်ပံ့မှုတွေလိုအပ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တခုခုလုပ်ဖို့အချိန်ရောက်လာပါပြီ။အဲ့ဒီဒေသတွေမှာပညာသင်ကြားရေးနဲ့ပတ်သက်လို့ရုန်းကန်နေရတဲ့အတွက်ပညာရေးနဲ့ဆိုင်တဲ့ရလဒ်တွေကြဲကြဲပြန့်ပြန့်ထွက်မလာတာကလည်းအံ့ဩစရာတော့မရှိပါဘူး။မူလာတန်းပညာရေးစနစ်မှာယင်းနှိမ့်နေတာဟာတကယ့်ကိုအကျိုးမြတ်များစေတဲ့ကိစ္စဖြစ်ပါတယ်
။လွန်ခဲ့တဲ့15နှစ်လောက်ကစပြီးတော့မူလာတန်းပညာရေးခန္ဓာနဲ့ပတ်သက်လို့ကမ္ဘာဒေသအသီးသီးမှာတိုးတက်မှုတွေရှိခဲ့တာကိုလည်းအစိုးရခန်းစာကဖော်ပြထားပါတယ်။တောင်အာရှမှာအတော်လေးတိုးတက်လာပေမဲ့အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတွေမှာတော့တိုးတက်မှုတွေနှွေးကွေနေပါတယ်။မူလာတန်းပညာရေးခန္ဓာမှာအကောင်ဆုံးအောင်မြင်မှုရလာတာကတော့လက်တင်အမေရိကကရေဘီယံပင်လယ်ကွင်းနဲ့အရှေ့အလယ်ပိုင်းဥရောပတိုက်နိုင်ငံတွေမှာဖြစ်ပြီးအခမဲ့ပညာရေးစနစ်ဖက်ကိုဦးတည်လုပ်ကိုင်လာကြတာဖြစ်ပါတယ်။အရည်အသွေးပြည့်ဝတဲ့မူလာတန်းပညာရေးမှာအ ਨੇ ဆုံးတစ်နှစ်တော့အခမဲ့ခွင့်ပြုဖို့အစိုးရအဖွဲ့တွေကို UNICEF ကတိုက်တွန်းနေပါတယ်။အစိုးရရဲ့အနေနဲ့ပညာရေးအသုံးစီထက်ကဆယ်ရာခိုင်နှုန်းကိုမူလာတန်းပညာရေးမှာသုံးဆဖို့လည်းတိုက်တွန်းထားပါတယ်။ဒီလိုရင်းနှီးမြှုပ်နှံလိုက်ခြင်းအပြင်ကမ္ဘာစီးပွားရေးဈေးကွက်မှာအောင်မြင်စွာရှင်ပြိုင်နိုင်မဲ့အနာဂတ်လှုပ်ရှားအင်အားတွေမွေးထုတ်ပေးနိုင်လိမ့်မယ်လို့လည်း UNICEF ကပြောပါတယ်။
နန်းလောင်ပြောပြသွားခဲ့တာပါရှင်အခုတော့ဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်ဒီကနေ့မှတင်ပြမယ် Idiom အသုံးက
hit below the belt.
ဖြစ်ပါလေ။ salon bang က h i t hit ကရိုက်တာ ထိတာ ထိုးတာ b e l o w below ကအောက်ဖက် t h e the b e l t belt ကကပဆိုတော့စကွိုက်ထုံရဲ့တိုက်ရိုက်ဒီပဲကကပအောက်ပိုင်းကိုထိုးတာပေါ့ဒီတော့ကလက်ဝေဘွဲကနေဆင်းသက်လာတယ်လို့ရှင်းပြပါစီလက်ဝေဘွဲစီမင်းတွေအရလက်ဝေထိုးသူတွေဟာလူကိုအန်ဒီရဖြစ်စီမဲ့ခန္ဓာကိုယ်အစိတ်ပိုင်းတချို့ကိုထိုးခွင့်မရှိကြပါဘူးအထူးသဖြင့်ခါအောက်ပိုင်းဝန်းပိုင်နေရာကိုပေါ့အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါတယ်နေ့စဉ် ATM အသုံးမှလည်းဒီသဘောတိုင်းပါပဲ hit below the belt အသုံးဟာလူတို့လိုက်နာဆောင်စည်းရမယ့်ကျင့်ဝတ်သိက္ခာကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နီးနဲ့လူတူအပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့လူတူကိုထိခိုက်နေနာအောင်လုတ်ရမှာစီးမဆောက်တာမျိုးလို့လဲဆိုနိုင်ပါလေဒီသုံးနှစ်ပတ်သက်လို့ George လို့ပြတဲ့ဥမာကိုနားစင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault she was not well so it's not fairto put the blame on her
Larry ga apit alon ha Jane chang lu pong cha da de ge ma lut tin ne apyu mu ba be Jane ga ni ma kaung phit ni le do tu bo alon pong cha da do ma tia bu bo lu thi be ya ba de u ma go naw de khaw na sin chi cha ya aw
Larry hit below the belt when he said it was all Jane's fault she was not well so it's not fair to put the blame on her
လူတူပေါ်မတရားနည်းနဲ့အနိုင်ယူတယ်ဆိုရင် ATM အသုံးရဘယ်လိုပြောမလဲ
hit below the belt
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တယ် ATM အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်အခုကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်တကြံတွင်းမှာရင်တိုက်မှုထိခိုက်ဒဏ်ရာရမှုတွေနဲ့ဆေးရုံအရေးပေါ်ဌာနကိုရောက်လာတဲ့အရေးပေါ်လူနာအများဆုံးဖြစ်တဲ့အကြောင်းအရေးပေါ်ဌာနကစီဝန်ထမ်းတွေကပြောပါတယ်။ဒါကြောင့်ဒီနှစ်မှာအရင်နှစ်တွေထက်အရေးပေါ်ဌာနကိုမတော်တဆမှုနဲ့ရောက်လာသူဦးရေလျှော့ချနိုင်ဖို့စောင့်ရန်ရှောင်ရန်တွေအကြောင်းရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသမှုဌာနကပမောက်ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
โอเคရေးပေါ်ဖြစ်မှုဆရာဝန်ကြီးနဲ့ဗမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာမချားခင်တကြံကြတော့မယ်ဆိုတော့ဒီတစ်နှစ်မှာအပျော်ဆုံးနဲ့ဖြစ်အောင်တည်ကြည်ထိခက်တဲ့အရာမှုတွေလည်းနည်းအောင်ဆရာရင်မနှစ်ကဆရာတို့ဒီရေးပေါ်ဌာနမှာတွေ့ကြုံခဲ့ရတဲ့အတွေ့အကြုံတွေပေါ်မူတည်ပြီးတော့အကောင်းဆုံးဆရာရင်ဘယ်လိုအကြံပေးချင်လဲ
ကျွန်တော်တို့ရေးပေါ်ဌာနကိုမနှစ်ကကြံကြောက်ဖြစ်တဲ့ထိခက်တဲ့အရာတွေကြောင့်ဟောက်တဲ့ဒုနာတွေရတော့အနည်းငယ်တိုင်းဆိုလို့ပဲကြားနေရအခြေအနေမရှိရပါဘူးနော်မိကဆိုရင်လည်းလူကိုရာမိဘလာရောက်တဲ့အချိန်မှာထိခိုက်ကြံရတဲ့လူအများစုကရင်တိုက်မှုကြောင့်အများစုနဲ့တော့ဘုံနှစ်ပုံလောက်လာရောက်တဲ့လူတွေကရင်တိုက်မှုကြောင့်ဖြစ်ပြီးတော့အဲဒီပွားမှုကြောင့်လာတဲ့လူတွေကတော့တော့ဘုံနှစ်ပုံလောက်ရှိပြီးရန်ရဲကရန်ကြီးတယ်ဒီဒီကံပြောတာဒီရင်တိုက်မှုတွေကအဲဒီပွားမှုတွေအားလုံးကြီးရည်ဒီလာရောက်တဲ့လူတွေရဲ့ဆွတ်ဆဲရတဲ့နှလုံးကလည်းပဲဒီအချိန်ကမွေးစုကတော့ဆားရတဲ့အားတွေနဲ့သူကဆက်ဆက်မှုရှိနေတယ်လို့ပြောရှိအဲ့တော့တကယ်ဆိုရင်တော့ထိခိုက်ကြံရတဲ့အသက်အရွယ်ဖြစ်နိုင်တဲ့အခြေအနေအားလုံးကိုဆက်ချဖို့ကတော့ဒီကိစ္စတွေတော့သာမို့ရှော့ချရမယ်။ဒီကလန်ကြီးကနေလိုက်နာရမယ်။ကမှတ်ထားတဲ့ကြံမန်တက်ဒီကြံပြုလုပ်တဲ့နေရာကြီးရဲ့စီးနီးစီးကန်းကိုလိုက်နာမယ်ဆိုရင်တော့ဒီတိကျတဲ့ရရှိမှုတွေနည်းနည်းယူနေပါမှဖြစ်ပါ
ဟုတ်ကဲ့ဆရာကြီး။ဒီနှစ်ပြောင်းလဲနေတဲ့အနေအထားရရှိလာဆရာကြီး။အခုရင်တိုက်တာနဲ့ရန်ဖြစ်တာနဲ့ပတ်သက်ပြီးတော့လေ
။ဒီနှစ်ကနေမတူတဲ့အချက်တစ်ချက်ကဒီနှစ်ကတော့ကြံရက်ကရေဝါလူဆေးရဲ့ပိတ်တာမှုတော့ပဲနဲ့ငားရဲ့ပိတ်တဲ့အခြေအနေရောက်သွားတာပေါ့နော်။အဲ့လိုအခြေအနေဒီရန်ကုန်မှာရှိနေတဲ့မြို့ကြီးတွေမှာရှိနေတဲ့ဒီလိုဆိုများများတို့ရဲ့ခံပြောင်းသွားပြီးတော့အများစုကမြို့ပြင်ဒေသမှာခီးဝဲတွေထွက်ပြီးတော့ပန်းချီတဲ့အခြေအနေမျိုးတွေကိုကျွန်တော်တို့လည်းစက်မှန်းလာတာပေါ့အဲ့လိုအခြေအနေမျိုးကတော့ဒီတိုင်းမှုတွေအနေနဲ့ဒေသကိုခီးထွက်ပြီးတော့ပန်းချီကြမယ့်လူတွေပျော်ပွဲရှင်တွေတွားမယ့်လူတွေထွက်တယ်ကျွန်တော်တို့ကတတိပေးချင်တာပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒေသကိုတွားမယ်ဆိုရင်ဒီမှာဒီရဲ့ဝေပြေးလမ်းတွေပုံချရမယ်သူပြင်းရန်ကုန်မြို့ရဲ့ဝေပြေးလမ်းတွေပုံချမယ်ဒီလိုအခြေအနေကြောင့်စိုးရိမ်တာတကူကတော့ဝေပြေးလမ်းမှာဒီအန်ဒီအပူပြီးတော့ကျက်လာမှာကိုကျွန်တော်ကကြောက်တယ်။ဒါကြောင့်မလို့ဝေးပြင်းလမ်းမှာတွားမယ်ဆိုရင်ဝေးပြင်းလမ်းရဲ့ရည်စည်းကမ်းတွေကိုလိုက်နာဖို့လိုတယ်လို့သူတပြေတော့အရင်ကဝေးပြင်းလမ်းမောင်းနေတဲ့လူတွေကဒီရက်တွေစားတဲ့အသိစိုးရောက်ဆောင်ကက
မရှိဘဲနဲ့မောင်းနေတာတော့မှဒီလားတန်မြေကြီးတွေလည်းတစ်ခုဖြစ်တယ်။ဒါကြတော့ကျွန်တော်ကမျိုးပြောပါပြီးတော့တီးဝဲဟူဖက်ကြတဲ့အခါမှာလည်းပဲဝိဇ္ဇနာရေးပေါ်မှာကားမောင်းတဲ့အခါမှာရက်ဒေသနဲ့မွေးစုကတုံ့ပြန်မှုဘုံကမပြုတ်လို့ကိုတိုက်တွန်းနေတယ်။ဒီတပ်ပြရဌာနတွေကလည်းရက်တပ်ဖွဲ့ရောဒီဝိဇ္ဇနာရေးအဖွဲ့အစည်းတွေဝင်နေတယ်။ဒီနေ့ဆိုရင်တင်းကျပ်ဖို့အတွက်မီဒီယာမှာရှင်းပြပြီးသားတွေရှိသူပါလေပြီးတော့ဒီနေ့ချက်ကန်မှုတွေဒါကိုစစ်ဆေးပြီးမှဒီကိလမတ်ကပြည့်စုံတယ်ဆိုတာမျိုးဒါကတော့ပိုကိညာလိုမျိုးအက်ဂိုမီတာနဲ့ရက်ဒေတာတော့ကားရခြင်းရှိရှိစစ်ဆေးပြီးမှဒီကောင်ဝေးရမ်းပေါ်မှာမောင်းလို့ပြည့်နေဆိုတာမျိုးခမျိုးစစ်တန်းတွေကိုထုတ်လာတာအကျိုးဆုံးရမှာပေါ့
ဟုတ်ကဲ့ဆရာကြီးအခုတို့ဒီဝေးပြေးလမ်းပေါ်မှာအန်ဒီရဲ့ပုံများလာနေတဲ့အတွက်တခြားသတိပြုသနာရှိသေးလား
ဝေးပြေးလမ်းပေါ်ကတော့ဟိုင်ဝေးလမ်းမှာတတ်မှတ်ထားတဲ့အချိန်တွေပေါ့နော်အနာယူကီလိုမီတာတရာတဲ့ကျော်ပြီးတော့မောင်းနေလို့မရှိဘူးဒါကတော့စစ်စစ်ကြားလိုက်တာပေါ့လို့ကမ္ဘာရဲ့နေသားကိုကောင်းနေတောင်ကျောတွေကိုပေါက်ထားဒီလိုအခြေအနေတော့တတ်မှတ်ထားတဲ့အခြေအနေတွေမောင်းနေလို့ရခုနရက်တွေကမတော်တာဟုတ်ရဲ့အခုဒီဝေးကြီးလမ်းပေါ်မှာဒီကြမ်းလေးကိုဖြစ်လာနေတာတခုရှိတယ်ဘိုးတို့ဆိုင်ကြီးတွေဂျွာတွေရနေပြီးတော့ထုံးလာကြီးတွေဒါတွေကစီကဲမဲ့ပြီးတော့တက်မောင်းတာမျိုးလည်းရှိနေတာပေါ့ဒါတွေကလည်းတိတိကျကျယူးတက်မောင်းနေမှုလို့အဲဒီပုံမှန်လည်းစီကဲအတွက်နိုင်တာပေါ့ကောဝေးကြီးလမ်းပေါ်ရောက်ရင်ရင်ကောင်းတစ်ဖက်ကိုတတ်ဖို့အတွက်ငြင်းနေကြည့်ရရှိရမှာနော်အခုရနေရာဒီမှာအရှင်ချုပ်ဘူးဒီပင်ဆိုင်ဖို့တွေရှိတဲ့နေရာတိုင်းရိထားပြီးတော့မောင်းနေဘူးဒီကိလမှာတတိယဆိုင်ဖို့တွေကအများကြီးရှိတယ်အခုအများကြီးရတယ်နောက်ချောရင်ချောရဲတခါကြည့်ရင်ကျင်းတယ်တော့လမ်းကျယ်ရနေပြီးတော့လမ်းကျင်းကြောင်းသွားတယ်ဒီလိုဆိုင်ဖို့တွေကဒါရိထားပြီးတော့မောင်းနေတဲ့နေပေါ့အခုလို့ဆိုပုံမှန်တိုင်းမောင်းနေတဲ့ highway ကားသမားတွေပါဒီမှာလမ်းကျောကျွတ်ကျင်တယ်ဂျန်နူးလိုကလာမျိုးမှာဒီနေ့ကမမောင်းဘူးတဲ့လူတွေတက်မောင်းနေတယ်တော့ကိုမမောင်းဘူးပဲနဲ့ရဲ့ကျင်းပေါင်းကြီးတွေသွားနေတယ်မျိုးဒါမျိုးကအခုတတိထားပြီးတော့ကင်မရာနဲ့စီကံကြီးကိုလည်းထောက်ချောက်လိုက်လာတော့ဘူးတင်နေလို့ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီနေ့တကြမ်းမှာဆရာကြီးအပြောင်းလဲအဓိကအရေးကြီးတာရှိနေနေလ
ားအဲကျွန်တော်ဒီနေ့တကြမ်းကတော့နည်းနည်းလေးထူးခြားပြည့်ပြီးတော့ရှိတာပါနော်ဒီလိုကတော့ဒီကျန်လေးဆိုရင်တကယ်အကျော်ဆုံးပွဲတစ်ပွဲနေနေအောင်ဆင်းရဲကြတာပါလေဘုရားလည်းပဲကုလားတွေရှိနေတဲ့အခြေအနေတွေရဆိုရင်ဒီသတိထားမယ့်အချက်လေးတစ်ခုပေါ့ဒီသားမယ့်အချက်ကလည်းကြောက်နေဖို့အမှုပါအဲ့ဒါဒီလိုဒရင်းနေ information ကြီးထွက်နေတဲ့အချိန်မျိုးမှာကိုယ့်အကူဂရီးပြမယ်အချက်တစ်ချက်တော့အခုကျွန်တော်တို့ဂရီးပြနေတာရှိတာနော်အဲ့ဒါကတော့မတိမငြိမ်ဖြစ်နေတဲ့ဗမာပြည်ရဲ့နေရာမျိုးတွေရနေပြီးတော့ဒီရင်းမျိုးမျိုးနဲ့မျိုးကြီးတွေရဲ့အနေနဲ့သူ့လူဝေးလိုက်ပြည်ထောင်တာရမှုတည်ခြင်းမှုဖြစ်နိုင်တဲ့အချိန်တွေလေးတွေဖြစ်နိုင်နေဆိုတဲ့အချိန်မျိုးမျိုးတော့အားလုံးကခမန်းနာရမယ့်အချိန်တွေမီဒီယာတွေမှာလည်းပါပြီးသားဖြစ်တယ်တချို့လည်းချိတ်တော့ပါပြီးပို့နေဆိုတာမျိုးတွေလည်းရှိနေတယ်ဒါပဲဖြစ်ဖြစ်တော့ကျွန်တော်တို့ရဲ့တာဝန်ရှိတဲ့လူတွေအကုန်ပိုင်းကတော့ဒါကိုသတိပြုမိတဲ့အချိန်တွေမှာရှိနေတယ်ဒီလိုအားလုံးကလည်းပြင်ဆင်ကြတော့ခုမှပြည့်ုံနေဆိုရင်လည်းဒီအစုလိုက်ပြုံလိုက်ဖြစ်တယ် market share ဒီ easy gain ခေါ်တာပေါ့ဒါမျိုးအမျိုးတွေဖြစ်မှာဆိုလို့မျိုးတွေပဲတယောက်ယောက်ကနေပြီးတော့ရုပ်တာဝန်နှံ့လိုက်တယ်လူတွေကအစုလိုက်ပြုံလိုက်ပြေးလွားကြမယ်ဆိုရင်ပြောင်းပြောင်းနဲ့မြင်မိတာကိုမနဲ့တွေပေါ်ပြုတ်ကြတာတို့ဒီလိုပြေးလွားတော့မှရင်းနှီးမှုတွေဖြစ်တာဒီလိုအခြေအနေမျိုးတွေမတွန်းအောင်ကဒီအခြေအနေလေးတွေတော့သတိပြုပြီးကျင်တာပေါ့နော်တကယ်အခြေအနေမျိုးမှာဆိုရင်ဥပမာအဖြစ်ပိုင်ရှင်ရှိတဲ့ထုတ်ထုတ်တွေ့တာတို့မတင်လာရလူအစုကိုတွေ့တာတို့ခံမလို့လည်းမတင်လာရပစ္စည်းတစ်ခုဒီလိုမျိုးဆိုရင်သက်ဆိုင်ရာရေတပ်ဖွဲ့ကိုကျင်းပြီးဒီမှာရန်ကုန်နဲ့မြို့ကြီးတွေမှာဆိုရင်တော့ဆိုင်နိုင်နိုင်ကိုဆက်လို့ရတာသတိပေးဖို့လိုတယ်ကိုကဒါယူဖြည့်ကြည့်တာတို့တည်သွားတာတို့ပြည်ယာဟုတ်ကိုဒါမျိုးလုပ်တယ်ဒါမျိုးကြိုးတင်ပြီးတော့ဆောင်ရှားတယ်နော်ဒီလိုများဂျမ်းကြည့်ခဲ့ဦးသူတို့လည်းပဲလူတွေ၆လလောက်ကြေးသွားပါတယ်နင်းနေတယ်ကျွန်တော်စိုက်ကြည့်ခေါ်တော့လူတွေကလည်းပြဒါရီကပေါ်တော့ရေးပြည့်ရှိတယ်ဟာဒါမျိုးဆိုရင်လူငယ်တစ်ခွက်ရဲ့ချိန်မှန်ကံကွယ်မှုတွေကိုလို့သူတို့ကြမ်းနဲ့လိုက်လာပြီးတော့သူတို့ပေးတဲ့လမ်းကြောင်းတွေကြီးတာသူတို့ဒီလိုကြီးနေနေရာတိုင်းသွားပြီးတော့နေပေးတာတို့ဒီလိုသဘောမျိုးတွေပေါ့ထိုင်လာတယ်လည်းလို့ထင်ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီနှစ်မှာဆိုရင်ဇာတွေကတော့ပုံများလာတာပေါ့နော်ဒါပေမဲ့ပျော်ရွှင်တဲ့ကြံလည်းဖြစ်အောင်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ကျွန်တော် emphasize လုပ်ချင်တာဒုတိယပြီးပြောချင်တာကတော့ဘယ်နော်ရက်တွေကလည်းပြည့်စုံဒီဟာဒီကြောင့်ကျန်တာဒီအကုန်လုံးဆိုနေသွားတယ်နေသွားတယ်ဘယ်တော့မှလည်းကျွတ်လို့နိုင်နေခန့်ကျွတ်လို့ကျွတ်လို့နိုင်နေခုနလိုအရေးကြောင့်တခုရှိနေဆုံးဖြတ်ချက်ကမကျခဲ့ဘူးဒါပြင်ဒီကြံမှာဖြစ်နေဖြစ်တာရှိတယ်အစားအသောက်တွေကိုစားလို့ဘုရားဝန်ချုံဖြစ်တာမျိုးလိုနေဘူးရှိန်ဒဏ်ကြောင့်ဖြစ်တာမျိုးလိုရေနစ်တာမျိုးလိုသင်မွားပြုတ်ကြတယ်လို့သင်မွားပြုတ်ဒါရီကတော်တော်များများဒီရင်းနဲ့မွေးစည်းဝါးနဲ့တော့ဆက်ဆက်နေတဲ့ဟာမျိုးဒါကိုလည်းအပြောလွန်တာပေါ့နော်ပြောလို့ရပါတယ်ပြောလို့မယ်ဆိုရင်ရေတေကနဲ့မွေးစည်းဝါးလည်းပြောပါနဲ့ကိုယ့်ရဲ့ traditional time ပြောလို့ရပါတယ်လို့ပြောပြီ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျန်းမာရေးစီစဉ်တွေကိုကြာသာပတေးနေ့ညပိုင်းမှာအသစ်နာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတောက်ကြနေမနေ့ခင်မှာနာဆင်နိုင်ပါလိမ့်ရှင်အခုဆက်ပြီးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင်
င်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ဦးမြို့မှာရှိတဲ့ရဲတပ်ရင်စခန်းကိုရခိုင်တပ်မတော် AA ဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုင်းစိတ်ကြီးမြို့နယ်ကဒေသခံ9ဦးကိုပစ်တက်ခဲ့တဲ့တပ်မတော်သား2ဦးကိုစစ်တရားရုံးမှာစစ်ဆေးအရေးယူသွားမယ်ဆိုတာနဲ့ရခိုင်တပ်မတော်ဘက်ကဖမ်းဆီးထိန်းသိမ်းထားတဲ့စုထူးဆန်ကုမ္ပဏီဝန်ထမ်း10ဦးဟာဒီနေ့အချိန်ထိလွမြောက်လာခြင်းမရှိသေးတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့မှာရှိတဲ့ရဲတပ်ရင်းစခန်းကိုရခိုင်တပ်မတော် AA ဖက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့ AA ဖက်ကစစ်သုံးပန်းတွေဖမ်းဆီးရရှိခဲ့တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ်ဧပြီလ9ရက်ည10နာရီကျော်မှာ AA ဖက်ကစတင်စီးနင်းတိုက်ခိုက်ခဲ့ပြီးရဲတပ်ဖွဲ့တွေနဲ့တပ်မတော်ဘက်ကပြန်လည်တိုက်ခိုက်ခဲ့လို့မနက်ဖက်မှာ AA ဖက်ကဆုတ်ခွာခဲ့ရပြီးတဲ့နောက်တမရော်ဘက်ကနယ်မြေရှင်းလင်းရေးတွေဆက်လက်လှုပ်ဆောင်နေတယ်လို့တမရော်တည်င်းပြန်ကြားရေးဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါရယ်ဧပြီလ10ရက်နေ့မနက်ဖက်မှာအစိုးရဘက်ကဂျက်တိုက်လေရင်နစီးအပါဝင်စစ်ရဟတ်ရင်နစီးနဲ့မြောက်ဦးအနီးတဝိုက်နယ်လင်းမြို့ချောင်းအထက်ပိုင်းကနေရာတချို့မင်းပြားမြို့နယ်အတွင်းကနေရာတချို့ကိုဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်တိုက်ပွဲအတွင်းမြောက်ဦးမြို့နယ်ချောင်းတစ်ကေရွာကဒေါ်လာနုနဲ့သမီးဖြစ်သူအသက်နှစ်နှစ်အရွယ်မမေးမြတ်ခင်တို့မှကြီးစံထိခိုက်ဒဏ်ရာရရှိခဲ့ပါရယ်
ကရင်ပြည်နယ်ကျိုင်းဆက်ကြီးမြို့နယ်မှာဒေသခံ9ဦးကိုတနက်နေ့ပြစ်တက်ခဲ့တဲ့တမရော်သားနှုတ်ဦးကိုစစ်စီကဖောင်ပြမှုနဲ့စစ်တရားရုံးမှာစစ်ဆေးရေးယူသွားမယ်လို့ဧပြီလ10ရက်နေ့မှာတမရော်ကလည်းသတင်းထုတ်ပြန်ထားပါတယ်။ဧပြီလပရမပတ်ကကျိုင်းဆက်ကြီးမြို့နယ်အနိုင်ကွင်းကျွေးရမှာရှိတဲ့ကားပြင်ဆိုင်မှာဆိုင်ကယ်လာရောက်ငှားတဲ့ကိစ္စနဲ့ဆက်လင်းပြီးအငင်းပွားရာကနေတမရော်သားနှုတ်ဦးကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်အသက်၈နှစ်အရွယ်ကလေးတူပါဝင်အရသား9ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့ပါတယ်။ပြမှုကျွလွန်တဲ့သတ္တန်းနှူးကိုလက်နဲ့နဲ့ခွေ့မဲ့ပြက်ကွက်မှုအရက်သေးစာတောက်စားမူရင်းမှုအတွက်စစ်တရားရုံးမှာစစ်ဆေးရေးယူမှာဖြစ်ပြီးလူခနှူးသေဆုံးပြီးသူ့အပြင်းထန်တိုင်ရရှိမှုအတွက်တပ်မတော်အဲ့ဥပဒေပုံမှန်82အရနယ်ဘက်တရားရုံးကိုလွှဲပြောင်းစစ်ဆေးစီရင်သွားမယ်လို့တပ်မတော်ဘက်ကနေထုတ်ပြန်ထားပါတယ်
2018ခုနှစ်အတွင်းမှာဖြစ်ပွားခဲ့တဲ့မြန်မာတိုင်းနိုင်ငံလုံးကတိုက်ပွဲတွေအနေနဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲအများဆုံးဖြစ်ပွားခဲ့ပြီးတော့တိုင်းနာလက်နက်ကင်တပ်ဖွဲ့အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲကပုံမှန်ပြင်းထန်ကြောင်း MNPS လုံခြုံရေးနဲ့ငြိမ်းချမ်းဆိုင်ရာမြန်မာ Institute ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အစီရင်ခံစာကိုအခုလ၂ရက်နေ့ကရန်ကုန်မြို့မီလာဟိုတယ်မှာမိတ်ဆက်ချင်းအခမ်းအနားပြုလုပ်ခဲ့တာဖြစ်ပါတယ်။အစီရင်ခံစာမှာရှမ်းပြည်နယ်ထဲမှာ RCSS, SSPP, TNLA, MNDAA နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအထူးသဖြင့်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားကြတဲ့ RCSS တို့အကြားတိုက်ပွဲတွေပဲဖြစ်ကြောင်းတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တထောင်ကျော်ရှိနေပြီးအဲ့ဒီအနက်9000ကျော်ကတော့တိုင်းနာလက်နက်ကင်အချင်းချင်းဖြစ်တဲ့တိုက်ပွဲကြောင့်နေရက်ကနေရှောင်တိန်နေရသူတွေဖြစ်ကြောင်းပါရှိပါတယ်ပြီးခဲ့တဲ့နှစ်ကမြန်မာတနိုင်ငံလုံးမှာတိုက်ပွဲအကြိမ်ပေါင်း900နီးပါးရှိနေပြီးတိုင်းနာလက်နက်ကင်တပ်ဖွဲ့အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲအကြိမ်ရေ100နီးပါးရှိကြောင်းဖော်ပြထားပါတယ်
2018နှစ်ကုန်ပိုင်းကငင်းချာရေးဆွေးနွေးမှုကိုယာယီစွာဆိုင်းထားတဲ့ KNU ဖွဲ့ရဆိုရင်အခုလ17ရက်နေ့နဲ့12ရက်နေ့မှာတမရော်နဲ့အမျိုးသားပြည်လည်တင်းမြတ်ရေးငင်းချာရေးပူဇော်သနာ NPC တို့နဲ့အလို့တဘောတွေ့ဆုံမှုရှိတယ်လို့ KNU ဘက်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ KNU ကလည်းယာယီစွာဆိုင်းထားတဲ့ငင်းချာရေးဆွေးနွေးပွဲအကြောင်းနဲ့ရှေ့ဆက်လှုပ်ဆောင်ရမယ့်ငင်းချာရေးဖြစ်စဉ်တွေကိုခြားပြဆွေးနွေးဖို့ရှိတဲ့အပြင်လက်ရှိမြေပြင်ပေါ်မှာဖြစ်ပေါ်နေတဲ့တပ်ပိုင်းဆိုင်ရာငင်းပွားမှုတွေနဲ့ပတ်သက်ပြီးအထူးကဆွေးနွေးဖို့ရှိတယ်လို့လည်းKNU ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလို့သဘောတောင်းရောက်တွေ့ဆုံတဲ့ဆွေးနွေးပွဲမှာ KNU ဘက်ကတွင်မှုတက်နဲ့နဲ့ပြင် KNU တပ်ပိုင်းဆိုင်ရာညှိနှိုင်းဆွေးနွေးရေးကော်မတီဝင်တွေကပါဝင်သွားမှာဖြစ်ပါတယ်
။ငင်းချာရေးမဟာပြူဟာချမှတ်နိုင်ဖို့အတွက်မွန်ပြည်သစ်ပါတီအနေနဲ့တခြားသောမွန်ဖွဲ့စည်းတွေနဲ့အလို့ယုံဆွေးနွေးပွဲတရက်ကိုမော်လမြိုင်မြို့မှာဧပြီလ9ရက်နဲ့3ရက်နေ့မှာနှစ်ရက်တာကျင်းပခဲ့ပါတယ်ဒီပွဲကနေပြီးတော့ငင်းချိုင်းလုပ်ငန်းစဉ်မှာအထောက်အကူပြုဖို့အတွက်ရည်ရွယ်တယ်လို့အထောက်အကူပြုအဖွဲ့ Technical Assistant Team မှာမင်းအောင်ထူးကပြောပါတယ်ဒီဆွေးနွေးပွဲမှာမွန်ပြည်သစ်ပါတီမွန်ညင်ညွတ်ရေးပါတီ
မွန်လူမှုအဖွဲ့အစည်းတွေနဲ့ရမညံ့မွန်ရှင်းနေများကိုရက်မှကိုစလဲရီနဲ့ဖိတ်ကြားထားသူ35ဦးခန့်တက်ရောက်ဆွေးနွေးခဲ့ပါတယ်ပြည်တွင်းငြိမ်းချမ်းရေးကဏ္ဍဟာနိုင်ငံရေးနဲ့အထက်ဆက်နွယ်နေပေမဲ့ဥပဒေနဲ့အညီအကောင့်ထည့်ဖို့ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဆွေးနွေးပွဲတက်ရောက်သူရမညံ့မွန်ရှင်းနေများကိုရက်မှမင်းအောင်ဆန်းဦးကပြောပါတယ်လက်ရှိမှာငြိမ်းချမ်းရေးနဲ့ပတ်သက်ပြီးပြည်ထောင်စုငြိမ်းချမ်းညီလာခံ21ရာစုပင်လုံဆက်လက်ပြုတ်လုံနိုင်တာမရှိသေးတဲ့အတွက်အလွတ်တဘောပုံစံတွေနဲ့ဒါတွေ့ဆုံဆွေးနွေးပွဲတွေကျင်းပနေရပါတယ
်အခုသတင်းလွှာတွေဆက်လက်တင်ဆက်ပေးသွားမှာပါတမရစစ်ထောက်လန်းရေးတွေနဲ့ပတ်သက်ဆက်နွယ်မှုရှိရဆိုပြီးရခိုင်တမရဘက်ကဖမ်းဆီးထိန်းသိမ်းခံထားရတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကစုထူးဆန်ကုမ္ပဏီဝန်ထမ်း၈ဦးဟာဒီနေ့အချိန်ထိပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူးအကြောင်းဆောင်ကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကုန်းအိမ်ကတင်ဆက်ထားပါတယ
်အိန္ဒိယမြန်မာအကျိုးတူပူးပေါင်းဆောင်ရွက်နေတဲ့ဂလတန်ဘတ်စုံဖွံ့ဖြိုးရေးစီမံကိန်းရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ချင်းပြည်နယ်ပလောဝမြို့ကနေမီဆိုရန်ပြည်နယ်ဆိုရင်ဖူထိနေဆကလန်ဖောက်လုပ်မှုကိုတာဝန်ယူနေတဲ့စုထူးဆန်ကုမ္ပဏီဝန်ထမ်း၈ဦးဟာမြန်မာစစ်ထောက်လန်းရေးတွေနဲ့ဆက်သွယ်ပတ်သက်မှုရှိနေတယ်ဆိုပြီးအေအေတပ်ဖွဲ့ကနေဆက်လက်ထိန်းသိမ်းထားဆက်လက်ဖြစ်ပါတယ်ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကတော့သူတို့ဖမ်းဆီးထားတဲ့၈ဦးဟာမြန်မာစစ်ထောက်လန်းရေးတွေနဲ့ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးနေပြီးပတ်သက်ဆွတ်နေမှုမရှိရင်တော့ပြန်လွှတ်ပေးမယ်လို့ပြောပါတယ်
အဲ့ဒီမှာပါနေတဲ့ဥစ္စာတချို့ဆိုလို့ရှိရင်ရန်ကုန်မှာစစ်တပ်မှာတိုက်ကြီးအဆင့်တာဝန်ထမ်းခဲ့တဲ့လူတွေပါတယ်တချို့ဆိုလို့ရှိရင်အဲ့ဒီမြို့နယ်အဆင့်မှာတာဝန်ယူခဲ့တဲ့လူတွေပါတယ်တချို့ကလည်းပဲထောက်လိုင်းတပ်ကနေဒီဘက်ကိုပြောင်းသွားပြီးတော့နော်အဲ့လိုမျိုးဒီဟိုအလုပ်လုပ်နေတဲ့လူတွေပါတယ်ဆိုတော့ထောက်လိုင်းနဲ့ဆက်ဆက်တဲ့လူတွေဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကတော့ဒါဟိုလုံခြုံရေးရသူတို့ကိုစစ်စစ်နေတာဖြစ်တယ်တကယ်လို့ဟိုအပြစ်မရှိတဲ့လူတွေဆိုလို့ရှိရင်တော့နောက်ပိုင်းမှာတော့ကျွန်တော်တို့ဒါလှည့်ပေးတဲ့လူတွေလှည့်ပေးမှာပေါ့
သူတို့ရှိဦးလူကုံတိတ်ခါနဲ့အညီကောင်းကောင်းမွန်မွန်ထိန်းသိမ်းထားပြီးအသက်အန္တရာယ်စိုးရိမ်ရှာမရှိဘူးလို့ခိုင်တုခကပြောပါတယ်အခုဆက်လက်ထိန်းသိမ်းခံရတဲ့ရှိဦးထဲမှာပလဝမြို့နယ်လက်ကုံတိတ်ရွာမှာနေထိုင်တဲ့ချင်းတိုင်းသားသွန်းလေးအောင်ဆိုသူလည်းပါဝင်နေပြီးသူဟာစစ်ထောင်လင်းရေးနဲ့မြေသူမှပတ်သက်ဆက်နွယ်မှုမရှိပဲမြေသူဆက်တွေကိုမောင်းပြီးတော့မိသားစုကိုလှုပ်ကြွေးပြုစုနေသူဖြစ်တယ်လို့သူ့ရဲ့ဖခင်ဦးကျော်အောင်ကပြောပါတယ်
လုံးဝမရှိပါဒီပလောဝဒေတာကလူတွေလက်တိပါရအားလုံးဖက်ကမှာဘေဖိုးမောင်းတယ်မြတူတယ်အနေမိဘအိမ်မှာဟိုမနေ့ကရောက်လာတဲ့ဒီမှဒီအိန္ဒိယမြန်မာရေနံကလန်မှာဟိုမှာ KND ကုမ္ပဏီမှာတလားကြော်ကြော်အဲ့လိုဘေဖိုးမောင်းဖို့တယ်ခုမှတကြိမ်အဲ့လိုလောက်ရပါဘေဖိုးမောင်းလာပါသူအမေကလောင်းဝသမီးမစားဘဲနဲ့အဲ့လိုဖြစ်နေတဲ့အတွက်ကြောင့်တာကိုကြက်ကြက်မမာနဲ့အိမ်မှာပြန်ရောက်နေချင်တယ်အထူးတောင်းပန်ပါတယ်လို့အဲ့လိုပြောချင်ပါတယ
်ရခိုင်တမတော်ဟာစုထူးဆန်ကုမ္ပဏီဝန်ထမ်းတွေကိုသူတို့တဲခိုတဲ့တွင်ကင်းလောင်းကျေးရွာမှာမလ30ရက်နေ့ကဝင်ရောက်ပြီးအမျိုးသား12ဦးနဲ့အမျိုးသမီး2ဦးဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်အဲ့ဒီထဲကမျိုးသား3ဦးနဲ့မျိုးသမီး2ဦးကိုတော့ပြန်လွှတ်ပေးပြီး6ဦးကိုတော့စစ်ထောင်လွှဲရေးနဲ့ဆက်တွယ်မှုရှိတယ်ဆိုပြီးဆက်လက်ဖမ်းဆီးစစ်ဆေးနေတာဖြစ်ပါတယ်ဒီကိစ္စကြောင့်ကလတန်စီမံကိန်းကလည်းရည်ရည်ဆိုင်ငံ့ထားရပါတယ
်ဆက်ပြီးတော့မွန်ပြည်နယ်အတွင်းကျေပြန့်လာနေတဲ့မူရစ်စေဝါရောင်းဝယ်သုံးဆွဲသူတွေကိုမွန်ပြည်တပ်ပါတီကနေဖမ်းဆီးနေတဲ့လှုပ်ဆောင်ချက်အပေါ်မွန်ပြည်နယ်အစိုးရကနေကန့်ကွက်ခဲ့ပါတယ် NCA သဘောတူညီချက်ကိုမကျော်လွန်ဖို့တတိပေးတယ်လို့မွန်ပြည်နယ်အစိုးရဘက်ကပြောဆိုခဲ့တယ်လို့မွန်ပြည်သက်ပါတီအနေနဲ့ကတော့မူရစ်စေဝါဟာပြည်သူတွေရဲ့အကျိုးစီးပွားကိုဖျက်ဆီးနေတာကြောင့်ဖမ်းဆီးရတာလို့တာဝန်ရှိသူတွေကပြောပါတယ်။မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ
်။မွန်ပြည်သက်ပါတီအနေနဲ့မူရစ်စေဝါတွေကိုဖမ်းဆီးနေတာဟာပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်စေတဲ့လောက်ရမဟုတ်ဘူးလို့မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကမွန်ပါလာနဲ့အခုလိုပြောပါတယ်
။ရောဖူဘူမိုင်းတော့ညော့ကလွန်လွန်ကျဲကျဲကကွန်ဖာညဒုံကွမ်းဇင်းဘူး။အညော့က
မူရစ်စေဝါဖမ်းဆီးတာဟာပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်စေတဲ့လောက်ရတော့မဟုတ်ဘူး။ပြည်သူအကျိုးပြုလှုပ်ဆောင်ချက်ဖြစ်တယ်လို့ပြည်ထောင်စုအတွက်လည်းအကျိုးဖြစ်စေပါတယ်။ကျွန်တော်သဘောရဆိုရင်အခုလိုဖမ်းဆီးပေးတဲ့သူကိုကျေးဇူးတင်စကားတောင်ပြောပြဖို့သင့်ပါတယ်။ဒါပေမဲ့အစိုးရအနေနဲ့နေမီကျူးလွန်ဖမ်းဆီးရဆိုပြီးတော့ကန့်ကွက်တာလားကျွန်တော်တော့ရှင်းရှင်းလင်းလင်းမသိရသေးဘူ
းမွန်ပြည်နယ်မူတော်မြို့နယ်ကအဘက်ခလဲတဘွန်တိုင်းကားလမ်းမပေါ်မှာမူရစ်စေဝါတွေနဲ့သူလက်ဝဲကန်ဆောင်လူ၈ဦးကိုမွန်ပြည်သစ်ပါတီတပ်ဖွဲ့ဝင်တွေဖမ်းဆီးခဲ့တဲ့အတွက်ပြီးခဲ့တဲ့မလကုံပိုင်းမှာမွန်ပြည်နယ်အစိုးရဖွဲ့ဝင်လုံခြုံရေးနဲ့နေစရေးရာဝန်ကြီးဗိုလ်မှူးကြီးနေထွဦးကကားကွက်စာရေးသားပြီးမွန်ပြည်သစ်ဆက်ဆံရေးရုံးတာဝန်ခံကိုခေါ်ယူသတိပေးခဲ့တာပါ NCA သဘောတူညီချက်တွေကိုလိုက်နာဖို့နဲ့နည်းမြေကျော်လွန်ပြီးလက်နဲ့မကန်ဆောင်ဖို့မွန်ပြည်သစ်ပါတီခေါ်ယူပြီးအဓိကပြောခဲ့တာဖြစ်တယ်လို့လည်းဘိုးမူကြီးနေထုတ်ဦးကဆိုပါတယ်
မွေးစည်းဝါးဖန်စီတဲ့ကိစ္စနဲ့ပတ်သက်ပြီးပုံယူရမှတတိပေးတော့ဒီကတော့တို့ NCA စာချုပ်မှာလက်မှတ်ရေးထိုးပြီးသားအဖွဲ့ဖြစ်တဲ့အတွက် NCA သဘောတူညီချက်တွေကိုလိုက်နာဖို့အဓိကထားပြီးပြောတာပေါ့မွေးစည်းဝါးဖန်စီတော့ဒါမဖန်စီနဲ့လို့ပြောတော့မဟုတ်မွေးစည်းဝါးဖန်စီတယ်ဆိုတော့ကောင်းမဲ့လို့ရတခုပဲအဲဒါမဲ့ဝန်ကြီးရေးပါတီနေနဲ့ကတော့ဖန်စီတဲ့နေရာမှာသူ့ရဲ့ဥပဒေကြောင်းအတိုင်းဆောင်ရွက်ဖို့ကိုပြောတော့နော်ဖန်စီတဲ့နေရာမှာလည်းဖန်စီမယ်ဆိုရင်NCA သဘောတူချင်ကြီးအောင်ပါပြီးသားဖြစ်ပါတယ်လက်ရှိတည်ဆဲဥပဒေတွေကိုလိုက်နာရမယ်ဆိုတဲ့အချက်လေးလည်းပါပြီးသားဖြစ်ပါတယ
်ဒါပေမဲ့လည်းနည်းမြေကျော်လွန်နေဆိုတာထက်ငွေရစေဝါဖန်စီရမိတဲ့အကျိုးရလဒ်တွေကိုအဓိကထားစီခြင်းတယ်လို့လည်းနိုင်ဟန်တာကပြောသွားပါတယ်မွန်ပြည်နယ်အတွင်းမှာဝိရစေဝါရောင်းဝယ်သုံးဆွဲမှုများပြားလာတဲ့အခြေအနေမှာရှိနေတာကြောင့်မွန်ပြည်သစ်ပါတီကလည်းဝိရစေရောင်းဝယ်သုံးဆွဲသူတွေကိုဖမ်းဆီးရေးယူမှုကိုတားမြစ်လာတဲ့ပြည်내အစိုးရရဲ့လှုပ်ဆောင်ချက်အပေါ်မွန်ပြည်သူတွေကြားမှာဝေဖန်မှုတွေမြင့်တက်လာနေပါတယ်မွန်ပြည်နယ်အတွင်းမူရစ်စေးရောင်းဝယ်သုံးဆဲမှုကိုအာဏာပိုင်တွေကနေရေးယူမှုအားနည်းနေတယ်လို့လည်းလူမှုဖွဲ့စည်းတွေကပြောပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့မှာရှိတဲ့ရဲတပ်ရင်းစခန်းကိုရခိုင်တပ်မတော် AA ဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့ AA ဘက်ကနေစစ်တုံးပန်းတွေဖမ်းဆီးရရှိခဲ့ပါတယ်။ကရင်ပြည်နယ်ကြိုင်အင်းစိတ်ကြီးမြို့မှာဒေသခံ9ဦးကိုတနက်နဲ့ပြစ်တက်ခဲ့တဲ့တပ်မတော်သား2ဦးကိုစစ်တရားရုံးမှာစစ်ဆေးအရေးယူသွားမှာဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တန်ရင်သတင်းလွှာအစီအစဉ်ကိုကြာသပတေးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပြီးအခုလိုတောက်ကြမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်ထိလိုင်းနိုမီတာ25 32ကနေနားဆင်နိုင်သလို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်။ VOA ကထုတ်လွှင့်ပေးနေတဲ့တောက်ကြနေမနေ့ခင်တနားရီစာအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရရှင်။အခုတောက်ကြနေမနက်ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
။ WikiLeaks website ကိုတီထောင်သူ Julian Assange ကိုသူခုနှစ်ကြာခိုးလုံးနေတဲ့ London Ecuador တန်ရုံကနေချက်တဲ့ပရင်းတွေက Britain ရဲ့ရေဖမ်းဆီးခဲ့ပြီးနိုင်ပိုင်းအကြံမှာပဲ American အစိုးရကသူ့ပေါ်မှာတရားစွဲဆိုလိုက်ပါတယ်။တိန်းနဲ့ချင်းတဲ့ American အစိုးရရဲ့ Hewitt Sealedness ကိုကွန်ပျူတာမှာဖောက်ယူပြီးဖွင့်ချမှုနဲ့တရားစွဲဆိုတာဖြစ်ပါတယ်။WikiLeaks ရဲ့ဖောက်ချမှုတွေထဲမှာ American စစ်တဲ့မှတ်တမ်းတွေကိုဖောက်ချမှုဟာ American သမိုင်းမှာအကြီးမားဆုံးထိတ်တန့်လှည့်ဝတ်ချက်ပေါက်ကြားမှုကြီးတစ်ခုဖြစ်ပါတယ်။ဆူဒန်နိုင်ငံမှာနှစ်ပေါင်းများစွာအုပ်စိုးလာတဲ့သမ္မတ Omar Bey El-Bashir ကိုလေးလတာဆန့်ကျင်ဆန္ဒပြမှုတွေအရှိန်မြင့်လာပြီးခဲ့တဲ့နောက်မှာစစ်တပ်ကအာဏာသိမ်းယူလိုက်ပါတယ်။အစိုးရဖြုတ်ချလိုက်ပြီးတော့ El-Bashir ကိုလုံခြုံတဲ့နေရာမှာဖမ်းဆီးထားတယ်လို့ကာကွယ်ဝင်ကြီးကပြောပါတယ်။ American သမ္မတ Donald Trump ကသူဟာမြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီမှုရအောင်စူးစမ်းဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နောက်ထပ်တစ်ချိန်ထိပ်သီးဆွေးနွေးပွဲကျင်းပလို့တဲ့ဆန္ဒရှိတယ်လို့သမ္မတအင်ဂျီရောမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။တတိယအကြိမ်ထိပ်သီးဆွေးနွေးပွဲဖြစ်ပေါ်လာနိုင်တယ်လို့ဒါကတဆင့်ပြီးမှတဆင့်လောက်လာတာဖြစ်ပြီးအ мян လုံးလို့ရတဲ့ကိစ္စမျိုးမဟုတ်ကြောင်းလည်းသတိပေးလိုက်ပါတယ်။မကြမ်းမီစတင်တော့မှမြန်မာတကြံပွဲတော်အတွက် American ပြည်ထောင်စုကဆူတောင်းတန်ဝန်လွှာပေးပို့လိုက်ပါတယ်။မြန်မာနိုင်ငံသားအားလုံးဖွံ့ဖြိုးကြွားတဲ့နှစ်သက်အခါသည်မြတ်ဖြစ်စေဖို့ American ပြည်ထောင်စုကဆန္ဒပြုလိုက်တာဖြစ်ပါတယ
်။2019ခုနှစ်ဧပြီလ12ရက်တောက်ကြနေမနေ့ခင် VOA American တန်ရက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ရှင်။တောက်ကြနေညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းထိုမီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.